Welcome to the Voice of America in Burmese.
Mingla ba shi. Washington မြို့တော် VOA American သံကနေ2018ခုနှစ်ဇူလိုင်လ28ရက်စနေနေ့ခင်းအစီအစဉ်ကိုမြမစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပါမှာပါရှင်ဒီမှာအင်ဂျင်နိုင်ပ
ါမင်္ဂလာပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမက်ဆီမြမွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါပါအမေရိကန်တပ်ဖွဲ့ဝင်တွေရဲ့ယုံကျင်းတွေလို့ယူဆရတာတွေကိုပြန်ပို့ပေးတဲ့အတွက်ကင်ဂျွန်ကိုဒေါ်နယ်ထရမ့်ကကျေးဇူးတင်စကားပြောပါတယ်ဘာသာရေးလောက်ခွင့်ဒုတိယဖြစ်တွင်ညီလာခံပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ထုတ်ပြန်ချက်ပေါ်အထူးပဲစိတ်ပြေရာကြောင်းအမေရိကန်ဆိုင်ရာမြန်မာတန်ယုံကထုတ်ပြန်ပါတယ်။မြန်မာနိုင်ငံဒေသတချို့ရေကြီးနေတာမှာဗိုးဒန်မျိုးနဲ့တချို့နဲ့မွန်ပြည်နယ်ဘီလင်းမျိုးနယ်မှာအခြေအနေအတော်ဆိုးနေပါတယ်။ဒီသတင်းတွေနဲ့ဒုတိယစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတော်တွေကိုတင်ဆက်တဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ရှိရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဘင်္ဂလားပင်လယ်ော်အတွင်းကမြေနုကျွန်းပေါ်ကိုပြောင်းရွှေ့မဲ့အစီအစဉ်ကိုဒုက္ခသည်တွေကသဘောမတူတာပါကြောင့်လဲဆိုတဲ့သတင်းလွှာကိုတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကြားစီးပွားရေးကုန်သွယ်ရေးတင်းမာနေတဲ့အခြေအနေနဲ့ပတ်သက်လို့သမ္မတထရန့်ကဘယ်လိုတုံ့ပြန်လိုက်ပါသလဲ
We opened up Europe.And that's going to be a great thing for Europe, and it's really going to be a great thing for us, and it's going to be a really great thing for our
country. ဒါကတော့ Trump ကသူ့ရဲ့မူဝါဒနဲ့ပတ်သက်ပြီးတော့သတင်းတောက်တွေကိုပြောကြားသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ဖို့ရှိပါတယ်ရှင်။သတင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစာရတွေကိုကြားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မှုတို့ကပြောပြမှာပါရှင်
။အမေရိကန်တပ်ဖွဲ့ဝင်55ဦးရဲ့ရုပ်ကြွင်းတွေလို့ယူဆရတာတွေကိုအမေရိကန်အနာဘက်ကလက်ထဲပြန်ပြီးလွှဲပြောင်းပေးတဲ့အတွက်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ကိုသမ္မတဒေါ်နယ်ထရမ့်ကတောက်ချာနေမှာကျေးဇူးတင်စကားပြောပါတယ်။အဲ့တပ်ဖွဲ့ဝင်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲတွင်ကြာဆုံးသွားကြသူတွေပါ။သူပြောတဲ့ကတိအတိုင်းတည်တဲ့အတွက်ဥက္ကဋ္ဌကင်ကိုကျွန်တော်ကျေးဇူးတင်ပါတယ်။နောက်ထပ်အများကြီးလာအောင်မှာဖြစ်ပေမဲ့ကျွန်တော်ကိုသူပေးထားတဲ့ကတိတိုင်းတည်တဲ့အတွက်သတင်းမီဒီယာတွေရှေ့မှာဥက္ကဋ္ဌကင်ကိုကျေးဇူးတင်စကားပြောချင်တာပါ။သူတို့တွေနောက်ထပ်ဆက်ပြီးတော့ရှာဖွေနေကြတာနဲ့အမျှသူကရီအတိုင်းဆက်ပြီးလုပ်သွားမယ်ဆိုတာကျွန်တော်သိကြပါတယ်လို့သမ္မတထရမ့်ကအင်ဂျီရောပြင်ပတ်မှာသတင်းတောက်တွေကိုပြောပါတယ်။သမ္မတထရမ့်နဲ့ရောက်ကိုရီးယားကောင်ဆောင်ကင်ဂျွန်တို့ကြားပြီးကြက်လာကစင်ကာပူမှာလုပ်တဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးတွင်ရထားတဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်လာမှာရုပ်ကျွင်းတွေလွှဲပြောင်းပေးရဟာပထမအဆင့်ဖြစ်ပါတယ်။ကိုရီးယားစစ်ပွဲတွင်အမေရိကန်စစ်သား9,900လောက်ပျောက်ကိုပျောက်ဆုံးစီးရင်သွင်းထားပြီးရောက်ကိုရီးယားမှာရုပ်ကျွင်း9,300ရှိနေတယ်လို့ယူဆထားပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ကသမ္မတဟီလရီကလင်တန်ကိုထိခိုက်စေတဲ့အချက်လက်တွေပေးမယ်လို့ပြောတဲ့ရုရှားတွေနဲ့တားဖြတ်သူဒွန်ဂျူနီယာအပြင်သူ့ရွေးကောက်ပွဲအောင်လာရေးစီရင်ရေးမှုတွေထရမ့်တာဝါအဆောက်အဦမှတွေးဆခဲ့တာသူမသိဘူးလို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကပြောကြားခဲ့ပါတယ်။ဒီတွေးဆမှုကိုထရမ့်ကြိုသိခဲ့တယ်လို့သူ့ရဲ့ပုဂ္ဂိုလ်ရေးရှေ့တင်ဟောင်းမိုက်ကယ်ကိုဟန်ကိုကိုးကားပြီးတော့ CNN ကသတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်မှာသူမသိပါဘူးလို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာတုံ့ပြန်ခဲ့တာပါ။2016ရွေးကောက်ပွဲတုန်းကထရမ့်အောင်နိုင်ရေးစီးရုံးသူတွေရုရှားနဲ့ပူးပေါင်းပြီးတော့သူအနိုင်ရအောင်လုပ်ခဲ့လားဆိုတာကိုစုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကိုရှစ်နေကိုဟန်ကပြောပြဖို့လွန်လွန်လပ်လပ်ရှိနေတယ်လို့အမည်မဖော်တဲ့သတင်းစရစ်ကိုကိုးကားပြီးတော့ CNN ကထောက်ထွင်းခဲ့တာပါကိုဟန်ကသူစီးပွားရေးတဲ့ဆိုင်နဲ့ဆက်ဆွဲချက်တွေကနေကင်းလွတ်ခွင့်ရအောင်လို့လှုပ်ကြံစလန့်စင်သူ့ကိုဆွဲထည့်ဖို့ကြိုးစားနေတယ်လို့လည်းသမ္မတထရမ့်က Twitter ပေါ်မှာရှင်းသားခဲ့ပါတယ်ထရမ့်နဲ့ဇလန်ဖြစ်ခဲ့တယ်လို့ဆိုတဲ့အမျိုးသမီးတွေကိုရွေးကောက်ပွဲမတိုင်ခင်ကနှုတ်ပိတ်ခါတွေပေးခဲ့တာဟာရွေးကောက်ပွဲစီရင်ဥပဒေကိုချိုးဖောက်ရရောက်သလားဆိုတဲ့ပတ်သက်လို့ကိုယ်ရံကိုပြည်တော်စုအစိုးရရှင်းတွေကစုံစမ်းစစ်ဆေးနေကြတာပါဒီကြတဲ့တင်ကတော့ဒီသမ္မတထရမ့်ရဲ့နိုင်ငံတော်လုံခြုံရေးဆရာအချမ်းပေးဂျွန်ဘိုလ်တန်နဲ့ရုရှားလုံခြုံရေးနဲ့ထောက်လှမ်းရေးအကြီးအကဲနီကိုလိုင်ပက်ရှူရှက်တို့နေရာဒီအကောင်လောက်မှာတွေ့ကောင်းတွေ့မယ်လို့ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးကတောက်ကြနေတုန်းကပြောကြားခဲ့ပါတယ်
အမေရိကန်နဲ့တူရကီတို့ကြားဆက်ဆံရေးဆက်ပြီးတင်းမာနေချိန်မှာပဲတူရကီကဖန်ထားတဲ့အမေရိကန်ခရီးရန်ပုံတော်ကြီးသိမ့်မကြခင်မှာပြန်လွတ်လာမယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ကြီးတန်းတာဝန်ရှိသူတူကပြောပါတယ်ဘုံတော်ကြီးဘရန်ဆန်အင်ဂျင်ရောက်လာဖို့တိတ်ကိုကောင်းတဲ့လာလာတွေရှိနေတယ်လို့ကျွန်တော်ယူဆပါတယ်ဆိုပြီးနိုင်ငံတကာဘာသာရေးလူလက်ခွင့်ဆိုင်ရာတာဝန်ကြီးဆန်ဘရောင်းဘက်ကသုံးဝင်ကြခြင်းပါတဲ့ဘာသာရေးလူလက်ခွင့်ဒုတိယပြည်တွင်းဆိုင်ရာသုံးရကြညီလာခံအစိုးရစာသားပရိနေမှာပြောတာပါမြောက်ကာရိုလိုင်းနားပြည်နယ် Black Mountain မြို့ကဧဝံဂေလိခရစ်ယာန်ဘုန်းတော်ကြီးအန်ဒရူးဘရန်ဆန်ပေါ်အကြံဖက်ဝါဒနဲ့တချို့လုံးမှုဆိုင်ရာဆွဲချက်တွေတင်ပြီးလွန်ခဲ့တဲ့နှစ်နှစ်နီးပါးကတည်းကတူရကီကဖမ်းဆီးထောင်ချထားတာပါဒီတဲ့မှာအစောပိုင်းမှာတော့သူ့ကိုထောင်ထဲကထုတ်ပြီးအမှုဆက်ပြီးရင်ဆိုင်ဖို့နေအိမ်အခြေချုပ်ပြောင်းရွှေ့ချထားလိုက်ပါတယ်ဘုန်းတော်ကြီးဘရန်ဆန်ကိစ္စကြောင့်မြောက်အတ္တလန္တိတ်စာချုပ်နေဒူးအဖွဲ့ဝင်ဖြစ်ကြတဲ့တူရကီနဲ့အမေရိကန်တို့ကြားဆက်ဆံရေးမပြေမလည်ဖြစ်နေတာပါ
ဂျယ်ရုဆလမ်မြို့မှာရှိတဲ့အယ်အာဆာပလီထဲမှာတောက်ကြတဲ့ဝိပုသူတော်တော်များများကအထဲမှာတားဆီးပိတ်ဆို့ထားတဲ့အတွက်လို့ဆိုပြီးအစ္စရေးရဲတွေကဗလီကိုနှာရီတော်တော်ကြာကြာပိတ်ထားခဲ့ပါတယ်။တောက်ကြတဲ့ဝိပုပြီးချိန်မှာဝိပုသူတွေကသူတို့ကိုမီးရှို့တွေခဲတွေနဲ့ပစ်ပေါက်ခဲ့လို့ဗလီကိုပိတ်ခဲ့တာလို့ဆိုပါတယ်။မျက်မြင်တွေကတော့ရဲတွေကမျက်ရည်ရုံဘုံတွေချက်တေတေပြီးတော့လှုပ်လို့မရအောင်ဖြစ်သွားစေတဲ့စတန်ဂရနိတ်တွေတုံးပြီးတော့ဗလီထဲကိုဝင်စီးခဲ့တယ်လို့ပြောပါတယ်။ရဲတွေနဲ့ထိတ်တိုက်တွေးခဲ့သူ2000လောက်ကိုဒီဖမ်းဆီးခဲ့တယ်လို့လည်းအစ္စရေးအာဏာပိုင်တွေကဆိုပါတယ်။အယ်လက်ဆာဘလီဟာအစ္စလာမ်ဘာသာဝင်တွေအတွက်တတိယအထွတ်အမြတ်အားဆုံးဘာသာရေးအဆောက်အဦတစ်ခုဖြစ်ပါတယ်။တောက်ချာနေကပဲဒီအစ္စရေးနဲ့နယ်စပ်ဂါဇာဒေသမှာတော့ပါလက်စတိုင်းတယောက်ပြစ်တက်ခံရတယ်လို့ဂါဇာကကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။နယ်စပ်မှာဆန္ဒပြမှုအတွင်းပြစ်တက်ခံရတာလို့ပါလက်စတိုင်းအာဏာပိုင်တွေကပြောပါတယ်။အစ္စရေးစစ်တပ်ကတော့တစုံတရာတုံ့ပြန်ပြောခြင်းမရှိပါဘူးရှင်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9683တိုင်းဒိုမီတာ48 kHz 6753နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ခြင်းနဲ့
ဒီဝေကနေစနေမနေ့ဖက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဝါရှင်တန်ဒီစီမြို့တော်မှာဇူလိုင်လ26ရက်နေ့ကကျင်းပပြီးစီးသွားတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာညီလာခံကနေမြန်မာနိုင်ငံနဲ့ပတ်သက်တဲ့ထုတ်ပြန်ချက်ပေါ်အထူးပဲစီးပေးရတဲ့အကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကဇူလိုင်လ28ရက်နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ဒါ့အပြင်အဲ့ဒီညီလာခံကိုမြန်မာနိုင်ငံတက်ရောက်ဖို့ဖိတ်ကြားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရဲ့ယက်တီချက်ကိုရှင်းလင်းပြောဆိုခွင့်မရတဲ့ပေါ်စိတ်မကောင်းတဲ့အကြောင်းလည်းပြောထားပါတယ်။မြန်မာနိုင်ငံဟာအနုနယ်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီးငြိမ်းချမ်းရေး၊လုံခြုံရေး၊တရားဥပဒေစိုးမိုးရေးနဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအခြေအနေမျိုးစုံနဲ့ရင်ဆိုင်နေရတဲ့နိုင်ငံတစ်ခုဖြစ်တယ်လို့မြန်မာတန်ယုံကထုတ်ပြန်ချက်မှာပြောထားပါတယ်။တက်တန်းမှုတည်တဲ့အရသာအစိုးရအနေနဲ့လွန်ခဲ့တဲ့နှစ်မှာတာဝန်ဆယူခြင်းကလေးကရခိုင်ပြည်နယ်ကချင်းနီအပါအဝင်အရေးကြီးတဲ့ကိစ္စရပ်တွေကိုဖြေရှင်းဖို့အခိုင်အမာတန်ဋိဌာန်ချထားပြီးတက်ဆိုင်သူအားလုံးနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောထားပါတယ်။ဒီလိုရေးကြီးတဲ့အချိန်ကာလမှာရင်ဆိုင်နေရတဲ့ခက်ခဲတွေအတွက်ရေရှည်ခိုင်မာတဲ့အဖြေတွေကိုရှာဖွေဖို့မြန်မာနိုင်ငံကကြိုးစားနေတဲ့ပေါ်အမေရိကန်ဆိုရပါဝင်နိုင်ငံတကာတိုင်ဝမ်ရဲ့နားလည်မှုနဲ့အားပေးထောက်ခံမှုတို့ကိုမြန်မာတန်ယုံအနေနဲ့အထူးပဲမြင်တွေ့ခြင်းနဲ့အကြောင်းတန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။ဇူလိုင်လ26ရက်နေ့24ရက်နေ့ကနေ26ရက်နေ့ထိအမေရိကန်နိုင်ငံခြားရေးဌာနမှကျင်းပတဲ့အဲ့ဒီညီလာခံကိုနိုင်ငံခြားရေးဝန်ကြီးတွေနိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေဘာသာရေးကောင်ဆောင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတက်ရောက်ကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။ဒီလကံတက်ရောက်ဖို့ဖိတ်ကြားတဲ့အထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံလည်းပါပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH မဟ်မူဒ်အာလီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ပါတယ်
။မြန်မာနိုင်ငံနေရာတချို့မှာမိုးသီးထန်စွာရွာပြီးတော့ရေကြီးရွေလွှမ်းမှုတွေဖြစ်နေတာပါ။အခုနောက်ဆုံးဒီပဲခူးတိုင်းတဲကမြို့တချို့နဲ့မွန်ပြည်နယ်ဘီးလင်းမြို့ဘက်မှာတော်တော်လေးအခြေအနေဆိုးနေပါတယ်။ပဲခူးတိုင်းတဲကပဲခူးမြို့မတောင်မြို့ရွှေချင်မြို့တွေမှာတောက်ကြနေတော့ကစိုးရိမ်ရေအမှတ်အထက်မှာရှိနေပြီးတော့ရေကြီးရေရှမ်းမှုတွေကြောင့်ဒေသခံတော်တော်များများဟာဓမယုံတွေမိုးလုံလေလုံအာကစားခမ်းမတွေဖုန်ကြီးကျောင်းတွေမှာဖွင့်ထားတဲ့ရေဘေးဆောင်စခန်းတွေမှာခိုးလုံနေကြရပါတယ်။ရေဘေးဒုက္ခရောက်နေတဲ့ပြည်သူတွေအတွက်အစားအသောက်ကျန်းမာရေးနဲ့တခြားလိုအပ်ချက်တွေကိုအစိုးရကထောက်ပံ့ကူညီမှုတွေပေးနေတယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။ပဲခူးတိုင်းနဲ့မှာတဲ့ဒီရေဘေးဒုက္ခတွေဟာတပေါင်းကျော်ရှိနေပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့တောက်ကြနဲ့သတင်းထောက်ပြန်ချက်အရနောက်နှစ်ရက်လောက်ဆက်ပြီးတော့ပိုအားကောင်းတဲ့မိုးဆက်ရွာတွန်းနိုင်တာကြောင့်ဆွေရင်ရေအမှတ်အထက်ဆက်မြက်တက်နိုင်တယ်လို့အစိုးရရဲ့သတင်းထောက်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်သဘာဝဘေးရန်တွေအကျိုးတင်ပြင်ဆင်မှုတွေကိုအလင်းအမြန်တုံ့ပြန်ဆောင်ရွက်နိုင်ဖို့တက်ဆိုင်ရာအစိုးရအဖွဲ့တွေအစိုးရပြည်သူတွေနဲ့ဒီပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။အမျိုးသားသဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုကော်မတီဒီဥက္ကဋ္ဌလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내ယူနီယံချားထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဝင်းပြတ်အေးလည်းတောက်တာနေတော့ကပဲခူးကရေဘေးအခြေအနေကိုတွားကြည့်ပြီးတော့မှထောက်ပံ့ကူညီမှုတွေပေးခဲ့တယ်လို့သတင်းမှဖော်ပြပါရယ်။မွန်ပြည်နယ်ဘီးလင်းမြို့ဘက်မှာဆိုလဲလမ်းတွေရေကျော်နေတဲ့အတွက်လမ်းပန်းဆက်သွေးပိုင်းမှာအခက်အခဲရှိနေပါရယ်။ကရင်ပြည်နယ်ကမြို့တချို့လည်းပေးခဲ့တဲ့သတင်းပတ်ကုန်ပိုင်းကစားလို့ရေမြုပ်နေပါရယ်။တန်လွင်မြစ်ရေကြီးမှုကြောင့်ထားအမျိုးရက်ွက်တချို့ကလည်းရေလွှမ်းနေပါရယ်။အခုဆိုရင်မော်လမြိုင်ဖအန်လန်းရန်ကုန်ဖအန်လန်းတွေကိုပိတ်ထားရတယ်လို့ဒေသခံတွေက VOA မြန်မာပိုင်းကိုပြောပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာမညီမသက်ဖြစ်နေတဲ့မိုးစလင်နယ်မြေတစ်ခုဖြစ်တဲ့မင်ဒနာဝဒေသကိုဒေသနာကိုယ်ပိုင်ဦးချုပ်ရေးပေးမယ်ဥပဒေတရားကိုဖိလစ်ပိုင်ကွန်ဂရက်လွှတ်တော်ကတခဲနဲ့အတည်ပြုလိုက်ပါတယ်။ကိုယ်ပိုင်ဦးချုပ်ခွင့်ရရှိဖို့အတွက်ရာစုဝတ်ကြဖြစ်ပေါ်တဲ့ပြည်ပကတွင်လူပေါင်း1,200ကျော်တည်ဆုံထားပြီး IS အချမ်းဖက်အုပ်စုပါပါဝင်ပတ်သက်လာပါတယ်။ Bangsamuru Organic Law လို့ခေါ်တဲ့ကိုပိုင်ဥစိုးရေးဥပဒေကိုဒီပတ်အတွင်းမှာပဲကွန်ကရစ်လွှတ်တော်ကတည်ပြုပြီးသမ္မတကလက်မှတ်ရေးထိုးလိုက်တာပါ။မင်ဒါနာအိုအနောက်ပိုင်းနဲ့ကျွန်းစုတွေမှာမိုးစလင်တွေနေထိုင်လာတာနှစ်ပေါင်း900ကျော်နေပြီဖြစ်ပြီးလူများစုခရိယန်တွေကစီးပွားရေးအရချုပ်ကန်ထားတာကိုမိုးစလင်တွေကအထူးမကြေမနက်ဖြစ်နေကြတာပါ။အခုလိုမျိုးကိုပိုင်အုပ်ချုပ်ခွင့်ရရှိမယ့်အလားအလာပေါ်လာပေမဲ့တိကျစတဲ့တော့ထားရှိမှာမဟုတ်ပါဘူး။
အမေရိကပြည်သူအနောက်ချိုင်းကယ်လီဖိုးနီးယားပြည်နယ်မြောက်ဘက်မှာတော်မီလောင်ကျွမ်းနေလို့ထောင်နဲ့ချီတဲ့ဒေသခံတွေဘေးကင်းရာကိုပြောင်းရွှေ့နေကြရပါတယ်။မင်းချင်းတက်ခြင်းတဲ့တေဆောက်သူတစ်ယောက်လည်းရှိပါတယ်။တဟောင်းဟောင်းတောက်လောင်နေတဲ့တော်မီကလူ၉သောင်းလောက်နေထိုင်တဲ့ Redding မြို့နေရာကိုခြေသာရင်းညကဆက်ပြီးတော့ကူးဆက်လောင်ကျွမ်းခဲ့တာပါ။ကားလိုနာမည်ပေးထားတဲ့တော်မီကဟက်တာ18,000ကျော်အကျယ်အဝန်းထိလောင်ကျွမ်းနေတယ်လို့ကယ်လီဖိုးနီးယားပြည်နယ်သက်တော်နဲ့မီးဘေးကာကွယ်ရေးဌာနကပြောပါတယ်။ဘူပြင်းနဲ့ရာသီဥတုနဲ့သွားလာရခက်ခဲတဲ့မြေပြင်အနေအထားကြောင့်မင်းကြီးတတ်တဲ့နေရာမှာအခက်အခဲရှိနေတယ်လို့ဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မိသက်သမား၃ယောက်လည်းထိခိုက်ဒဏ်ရာရတယ်လို့မိသက်ဌာနပြောခွင့်ရသူ Scott Kennedy က VOA ကိုပြောပါတယ်။လက်တလုံးသတင်းပတ်တွေအတွင်းမှာဒီ American တဝန်တောပင်လောင်ကျွမ်းမှုကြီးပေါင်း89ခုရှိနေပြီးတော့၅ခုက California ပြည်နယ်မှာဖြစ်တယ်လို့အစိုးရကပြောပါတယ်။ California ပြည်နယ်အုပ်ချုပ်ရေးမှူး Jerry Brown ကတောင်ပိုင်းနဲ့မြောက်ပိုင်းကတော်ပြီလောင်နေတဲ့နေရာတွေမှာအရေးပေါ်အခြေအနေကြီးညာထားပါတယ်။ဒီကြားမိလောင်တဲ့တဲ့တစ်ခုကတော့ Greek နိုင်ငံမှာဒီ86ယောက်ထက်ပင်တေဆုံးခဲ့တဲ့မိလောင်ကြွမှုကိုနိုင်ငံရေးအရသုဘတာဝန်အပြည့်အဝရှိတယ်လို့ဝန်ကြီးချုပ် Alexis Tsipras ကပြောပါတယ်။အရာဆောက်လုပ်မှုစီကံချက်တွေအတိုင်းမလိုက်နာခဲ့လို့တေဆုံးသူအများအပြားဘေးလွတ်အောင်မပြေးနိုင်ခဲ့တာလို့ယုံကြည်တဲ့အတွက်ဒီကိစ္စကိုလည်းအပြန်ဆုံးစုံစမ်းကင်တွင်မယ်လို့ဝန်ကြီးချုပ်ကပြောပါတယ်ရှင်။
ကိုချာချာသိန်းနဲ့မဆုမြတ်မှုပါရှင်။စနေနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေကိုအခုနှစ်မိုးရာသီကုန်ရင်ဘင်္ဂလားပင်လယ်အော်တွင်းကဘဟာဆန်ချားဆိုတဲ့ကျွန်းပေါ်ကိုပြောင်းရွှေ့ထားမယ်အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကလွန်ခဲ့တဲ့သတင်းပတ်တွင်ကြေညာခဲ့တာပါ။ဒါပေမဲ့ရိုဟင်ဂျာတွေကတော့အဲ့ဒီကျွန်းဟာလုံခြုံစိတ်ချမှုမရှိတဲ့အတွက်ဝန်ကြီးချုပ်ပြောတဲ့အတိုင်းသွားနေမှာမဟုတ်ဘူးလို့ပြောကြပါရတယ်။ VOA သတင်းတောက်မတ်ဟူစိန်သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။ဘင်္ဂလားဒေ့ရှ်အစိုးရဟာအခုလိုပြောင်းမဲ့အစီအစဉ်ကိုဒုက္ခသည်တွေနဲ့ကြိုတင်တံပင်ခြင်းမရှိဘဲလှုပ်ဆောင်ခဲ့တာပါ။ကောက်ဆစ်ဘဇားကဂျမ်တိုလီဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်မဆူရာဘေဂမ်ကတော့
အဒူဟူဇန်လိုယာရဲ့ဒီယာဟိုတယ်ကင်ဂရီဇယွန်
။ကျမတို့သွားနေတဲ့ကျွန်းပတ်လယ်မှာရေရွေကြီးပဲရှိနေတော့ဘေးကင်းရာကိုရွှေ့ပြောင်းဖို့မဖြစ်နိုင်ပါဘူး။ဒါကြောင့်ကျမတို့အဲ့ကျွန်းကိုမသွားချင်ပါဘူး
။ကျွန်းရဲ့အခြေအနေအပြည့်စုံကိုပွင့်လင်းမြင်သာစွာအသိပေးပြတဲ့နောက်ကိုယ်တော်နဲ့ကိုပြောင်းလို့သူတွေကသာအဲ့ဒီကျုံးကိုပြောင်းရွှေ့ခွင့်ပြုစင်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာလက်ထောက်တာဝန်ခံစေရောဘဆင်ကပြောပါတယ
် Any attempts to force people to go to the island or create conditions requiring movement there for any reason is totally unacceptable
ဒီလူတွေအဲ့ဒီကျုံးကိုအဓမ္မရွှေ့ပြောင်းခိုင်းမယ်ဒါမှမဟုတ်အဲ့ဒီကျုံးကိုမဖြစ်မနေရွှေ့ပြောင်းအောင်ခြေနေတွေကိုဖန်တီးမယ်ဆိုရင်ဘင်္ဂလားဒေ့ရှ်အစိုးရအပေါ်နိုင်ငံတကာအသိုင်းအဝိုင်းရဲ့ကန့်ကွက်မှုတွေအကြီးအကျယ်ဖြစ်လာနိုင်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အရှေ့တောင်ပိုင်းကမ်းရိုးတန်းဒေသတွေမှာရိုဟင်ဂျာဒုက္ခသည်ပေါင်းတသန်းကျော်ရှိနေပြီးအများစုဟာမတ်ပုံမတင်ပဲတရားမဝင်နေထိုင်နေကြတာလို့ဆိုပါတယ်။လူဦးရေထူထပ်လွန်ပြီးဖြစ်နေတဲ့သူတို့အနေနဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေရဲ့ဝန်တော့ဝန်ဘိုးကိုဆက်ပြီးထမ်းမထနိုင်ကြတော့ဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။မြန်မာဘက်ကဒီဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုအတိအမှမပြုပေမဲ့ဒီဒုက္ခသည်တွေကိုပြန်လည်ခံရေးအတွက်ကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဆောင်နေပါတယ်။ဒုက္ခသည်တွေကျုံးကိုပြောင်းထားမဲ့အကြောင်းနိုင်ငံတကာကကိုယ်စားလှယ်တွေကိုဝန်ကြီးချုပ်ရှေ့ခတ်စီနာကပြီးခဲ့တဲ့သတင်းပတ်အတွင်းပြောပြခဲ့တာပါအခုနှစ်မိုးရွာသီကုန်တန်နဲ့ရိုဟင်ဂျာဒုက္ခသည်တသိန်းလောက်ကိုအဲ့ဒီကျုံးကိုပြောင်းရွှေ့ထားဖို့စီစဉ်နေကြောင်းကုလသမဂ္ဂလူဦးရေရမုံငွေအဖွဲ့ UNFPA ကညွှန်ကြားရေးမှူးနတာလီယာကနင်းကိုပြောပြခဲ့တာပါဒါအပြင်ဒုက္ခသည်တွေနေထိုင်ရေးအဆင်ပြေစေနိုင်မဲ့ဘာဆန်ချာကျုံးကိုပြောင်းရွှေ့မဲ့အကြောင်း IOM နိုင်ငံတကာရှေ့ပြောင်းနေထိုင်သူများကူညီအဖွဲ့ကညွှန်ကြားရေးမှူးချုပ်ဝီလျံလေးစီဆွင်းကိုလည်းဇူလိုင်လ15ရက်နေ့မှာပြောပြခဲ့ပါသေးတယ်။ဒါပေမဲ့စတူယန်မီတာ3000လောက်ကျဝန်းပြီးလွန်ခဲ့တဲ့6နှစ်လောက်ကမှရေလဲမှာပေါ်လာတဲ့အဲ့ဒီကျုံးပေါ်မှာလူတွေနေလို့ရနိုင်ပါမလားဆိုတဲ့အပေါ်အများစုကစိုးရိမ်နေကြပါတယ်။ဒီရေတက်တဲ့အချိန်မှာကျုံးရဲ့အများစုဟာရေလွန်းသွားလေရှိတယ်လို့ဒေသကမြေစင်းဌာနကအရာရှိတူးက VOA ကိုပြောပါတယ်။အမည်မဖော်လိုတဲ့တစ်တောဌာနကအရာရှိတူးကလည်းအဲ့ဒီကျုံးပေါ်မှာဆိုင်ပြိုးလို့ရနိုင်တဲ့အခြေအနေရောက်အောင်နောက်ထပ်နှစ်20လောက်လိုအပ်မယ်လို့ပြောပါတယ်ဒုက္ခသည်တွေကျုံးပေါ်မှာနေနိုင်ရေးအတွက်လွန်ခဲ့တဲ့လအနည်းငယ်ကတည်းကဝန်ထမ်းတွေအဆောက်အုံတွေစောင့်နေကြကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်နဲ့ပြန်လည်နေရာချထားရေးက কমিশনার মিনজি মুহাম্মদ আব্দুল কালাম গা পিও বারে
ဘွန်ရှန်ကရမေဘွန်ရှန်ကရမေကပ်စတက်တူဘီဂနီကဟဲဆာဟိုယာရီချင်းနေတဲ့အတွက်လုပ်ငန်းတွေကအတိုင်းအတာတစ်ခုထိကြန့်ကြာနေပါတယ်ဒါပေမဲ့အကျုံးပေါ်ကလုပ်ငန်း90ရာခိုင်နှုန်းလောက်တော့ပြီးနေပါပြီစက်တင်ဘာလကုန်လောက်ဆိုရင်ဒုက္ခတွေပြောင်းနေလို့ရအောင်ဆောက်လုပ်ရေးလုပ်ငန်းတွေပြီးစီးလောက်ပါပြီပတ်စံချာကျုံးမှာပြောင်းနေလို့သူတယောက်မှသူ့အနေနဲ့မတွေ့ဘူးသေးတာကြောင့်ဘင်္ဂလ threshold
ဒီကောက်ဆက်ပစာမှာဆိုရင်ရေကြီးတယ်ဆိုတာနဲ့တောင်ပေါ်ဒါမှမဟုတ်စခန်းထဲကိုကြောင်းပြေးလို့ရသေးတယ်နေနေပိုင်းဖြစ်တဲ့အဲ့ဒီကျွန်းမှာသွားနေရတယ်ဆိုရင်တော့ဘေးရန်ကြီးကြီးကြီးမားမားဖြစ်လာရင်ကျွန်တော်တို့ပြေးစရာနေရာမရှိပါဘူးပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရကကျွန်တော်တို့ကိုပို့လိုက်မယ်ဆိုလို့ရှိရင်လူသူမရှိတဲ့ကျွန်းမှာပြည်နေတဲ့ပိတ်ခံထားသလိုဖြစ်ပါလိမ့်မယ်ဒါကြောင့်ကျွန်တော်တို့ဘတ်ဆန်ချာကျွန်းကိုမသွားချင်ပါဘူ
းရိုဟင်ဂျာဒုက္ခသည်တွေကိုဒီကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရဟာပြီးခဲ့တဲ့2015ခုနှစ်ခေတ်ကစတင်ခဲ့တာပါဒါပေမဲ့ဒုက္ခသည်တွေရွှေ့ပြောင်းဖို့အတွက်ကျွန်းပေါ်မှာအိမ်နေဆောင်နေတယ်ဆိုတာကို UN နဲ့တခြားမိတ်ဖက်အဖွဲ့အစည်းတွေကို2018ခုနှစ်ဧပြီလကမှစပြီးအသိပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြသွားတာပါအမေရိကန်ပြည်ထောင်စုနဲ့အဓိကမဟာမိတ်နိုင်ငံတွေကြားစီးပွားကုန်သွယ်ရေးပိုင်းတင်းမာနေတဲ့အခြေအနေပေါ်စိုးရိမ်နေကြချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကကုန်သွယ်ရေးဆိုင်ရာသူ့ရဲ့မူဝါဒတွေနဲ့ပတ်သက်လို့အမေရိကန်အနောက်အလယ်ပိုင်းမှာကြားသာပတင်းတွေကပြောကြားလိုက်ပါတယ်ဒီကြောင့် Michael Brown ရေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင
်ဥရောပနဲ့ရလိုက်တဲ့သဘောတူညီချက်ကိုသမ္မတထရန့်က Iowa ပြည်နယ်မှာကြားသာပတင်းတွေကအကုန်ဖော်ပြောဆိုပါတယ်တရုတ်ကုန်ပစ္စည်းတွေပေါ်အမေရိကန်ကကုန်သွယ်ကုန်တွေချလိုက်တာကြောင့်တရုတ်ဘက်ကလက်တုံပြန်ပြီးအမေရိကန်ပဲပစ္စည်းနဲ့တခြားကုန်ပစ္စည်းတွေပေါ်အခွင့်အရေးချမှတ်တဲ့အတွက်အဓိကအထင်အရှားတွေရဲ့သမ္မတထရမ့်ကိုထောက်ခံတဲ့ Iowa ပြည်နယ်ကလက်သမားတွေလည်းပါပါတယ
် We opened up Europe and that's going to be a great thing for Europe and it's really going to be a great thing for us
ဥရောပဈေးကွက်ကိုကျွန်တော်တို့ဖွင့်လှစ်လိုက်ကြဟာဥရောပအတွက်ကျွန်တော်အတွက်ကျွန်တော်လက်သမားတွေအတွက်သိက္ခာကောင်းတဲ့ကိစ္စတစ်ခုပါပဲဘာကြောင့်လဲဆိုတော့ဈေးကွက်ကြီးတစ်ခုကိုရလိုက်တာကြောင့်ဖြစ်ပါတယ
်အမေရိကန်လက်သမားတွေအထိနာအောင်တရုတ်ကလုပ်တာကြောင့်အမေရိကန်ထုတ်ဘဲပိဆက်အရေးအတွက်အများအပြားကိုချက်ချင်းလိုဝယ်ဖို့ဥရောပကသဘောတူထားတယ်လို့သမ္မတထရမ့်ကပြောပါတယ်ဥရောပကော်မရှင်ဥက္ကဋ္ဌယွန်းကလော့ဒ်ယန်ခန်နဲ့ရလိုက်တဲ့သဘောတူညီချက်အသေးစိတ်ကိုသမ္မတထရမ့်ကမပြောပါဘူးအဲ့ဒါဟာမူဝါဒဖြင့်သဘောတူညီချက်တည်းဖြစ်ပါတယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗန်မနူးချင်းကပြောပါတယ်ကုန်သွယ်ကုန်တွေကြောင့်ထိခိုက်ရတဲ့အမေရိကန်လက်သမားတွေအတွက်အကူအညီရန်ပုံငွေဒေါ်လာ12ဘီလီယံပေးဖို့ရထားတယ်လို့သမ္မတထရမ့်နဲ့မစ္စတာယန်ကာတို့မတွေ့ခင်တည့်ရက်မှာပဲအမေရိကန်စိုက်ပျိုးရေးဌာနကကြေညာထားပါတယ်။လက်သမားတွေကိုကြောင့်အကူအညီပေးပြီးကုန်သွယ်ကုန်တွေကြောင့်အထိနာတဲ့တခြားစီးပွားရေးကဏ္ဍတွေကိုဘာကြောင့်အကူအညီမပေးတာလဲလို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်ဒီဇာကိုဇာတာပရီနေအမေရိကန်ထက်လို့တော့ကြားနာပွဲအတွင်းမေးတဲ့အခါလိုက်ဒီဇာကအခုလိုပြန်ဖြေပါတယ်
It's the view of the administration that agriculture has been particularly targeted by retaliation.
ကျွန်တော်တို့လုံဆောင်နေရတဲ့ရလက်ကြောင့်လက်တုံပြန်မှုတွေကိုအထူးသဖြင့်တိုက်ရိုက်ခံစားရတာဟာစိုက်ပျိုးရေးကဏ္ဍဖြစ်တယ်လို့အစိုးရကမြင်ပါတယ်။ဒါကြောင့်သမရနဲ့စိုက်ပျိုးရေးဝန်ကြီးတို့ကဒီအစီအစဉ်ကိုအကောင့်ထည့်ဖော်တာပါ
။ဒါပေမဲ့လည်းငွေကြေးအကူအညီတသက်နဲ့တော့သူတို့ရဲ့တမူဝမ်းကြောင်းလုပ်ငန်းတွေပေါ်ကုန်သွယ်ကုန်တွေကြောင့်ရေရှည်တက်ရောက်မှုလျော့ပါးသွားမှာမဟုတ်ဘူးလို့လေသမားတို့ကပြောပြီးအဲ့ဒီအထက်မှာ Michael Slattery လည်းအပါအဝင်ပ
ါ For me this is a great loss not just because the price has dropped
ကျွန်တော်တို့တော့ဒါကတကယ်ဆုံးရှုံးမှုကြီးပါဈေးတွေကျသွားတာကြောင့်နေမဟုတ်ပါဘူးကျွန်တော်တို့ရဲ့အနာဂတ်ဈေးကွက်တွေလည်းပျောက်သွားပါတယ
်ဂျာတာပရီနီနေ့လယ်ပိုင်းမှာတော့ Illinois ပြည်နယ် Granite City ကတံမီးလုပ်ငန်းပိုင်ရှင်တွေကိုသမ္မတ Trump မိန့်ခွန်းပြောပါတယ်သူဆိုရအနေနဲ့တရုတ်ရဲ့မတရားအနိုင်ကျင့်တဲ့ကုန်သွယ်ရေးဆိုင်ရာလုပ်ကိုင်ပုံတွေပေါ်အပြင်းထန်ဆုံးတုံ့ပြန်လှုပ်ဆောင်ထားတာဖြစ်တယ်လို့သမ္မတထရမ့်ကပြောသွားပါတယ်ခင်ဗျာ
ကိုချွတ်သိမ်းပါရှင်အမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒအကြောင်းကြားခဲ့ရတာပါတရုတ်နိုင်ငံမှာကာကွယ်ဆေးအတုထုတ်လုပ်မှုတွေကြောင့်ပြည်သူအများတုံ့လှုပ်ဒေါသထွက်အယုံကြည်ပြက်ပြီးတော့ဟောင်ကောင်ကျွန်းမှာကာကွယ်ဆေးတွားထိုးနေကြပါတယ်အခုလိုတရုတ်နိုင်ငံရဲ့ကျန်းမာရေးစနစ်အပေါ်အယုံကြည်ပြက်တာကနေအစိုးရစနစ်အပေါ်ယုံကြည်မှုပါထိခိုက်လာမှာကိုစိုးရိမ်နေကြချိန်မှာတရုတ်သမ္မတကလည်းဒီကာကွယ်ဆေးအတုထုတ်တဲ့ဆေးကုမ္ပဏီကိုစစ်ဆေးအရေးယူဖို့အမိန့်ထုတ်ထားပါတယ်။ဒီအကြောင်းကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တရုတ်နိုင်ငံမှာချန်ရှန်ဘိုင်ယိုတက်ကနိုလော်ဂျီကုမ္ပဏီရဲ့ကာကွယ်ဆေးအတုထုတ်လုပ်မှုကြီးမကြာခင်ကထပ်ထွက်ပေါ်လာခဲ့ပြီးမှသ တန်းနဲ့ချီတဲ့တရုတ်ပြည်သူတွေအနေနဲ့တရုတ်ကျန်းမာရေးကဏ္ဍစီကံသတ်မှတ်ကန်တွယ်မှုပေါ်ယုံကြည်မှုပျောက်ဆုံးသွားကြတာပါဒီကုမ္ပဏီကထုတ်တဲ့ဆုံစုနာချက်ညာမေးခိုင်ကလေးကာကွယ်ဆေးတွေကထိရောက်မှုမရှိတာမနှစ်ကတွေ့ခဲ့ပြီးအခုမကြာခင်ကလည်းခွေးယူးကာကွယ်ဆေးထုတ်လွှင့်မှုနဲ့စစ်ဆေးမှုမှတ်တမ်းဆိုင်ရာလိမ်လည်မှုတွေလုပ်ခဲ့ကြောင်းသတင်းထွက်လာပြီးမှအင်တာနက်လူမှုကွန်ရက်ပေါ်မှာအများကမချေမနှက်ပြောတာတွေအကြီးအကျယ်ဆွညံသွားခဲ့ပါတယ်အခုတော့ဒီကာကွယ်ဆေးအထုတွေပေါ်ယုံကြည်မှုကျဆင်းသွားပြီးတရုတ်ပြည်မှာကြီးကမိဘတွေအနေနဲ့သူတို့ရဲ့ကလေးတွေမရှိမဖြစ်လိုအပ်တဲ့ကာကွယ်ဆေးထိုးပေးဖို့ဖုတ်ဖို့မိတိုက်ထုတ်ပိုးပြင်ပြီးဟောင်ကောင်ကစေကံတစ်ခုကိုရောက်လာကြပါတယ်။တရုတ်ကလာတဲ့လူတွေနဲ့ပြည်နေတဲ့ဒီစေကံနဲ့မှာရှန်ဆန်းမျိုးက32နှစ်အရွယ်မိခင်ယွန်နိုက်စီက
ဒီကာကွယ်ဆေးအတုထုတ်လုပ်တဲ့အပေါ်မှာလူတွေအများကြီးကအော်အော်လို့ဒေါသထွက်ခဲ့ကြပြီးတော့အင်တာနက်လူမှုကွန်ရက်ပေါ်မှာစပြီးတော့ထုတ်ပေါ်ရေးခဲ့ကြတာပါ။ဒါပေမဲ့ကျမကတော့ဒီပြဿနာအတွက်ရေရှည်အဖြစ်တစ်ခုတကယ်ကိုမြင်ချင်ပါတယ်။အရင်2003 2006 နဲ့2013ခုနှစ်တွေတုန်းကလည်းအလားတူကျန်းမာရေးဆိုင်ရာထိန်းချုပ်တော်လှန်မှုတွေကြုံခဲ့ရဘူးလို့ပါဒါမျိုးတွေတရုတ်နိုင်ငံမှာဖြစ်လာတာကအချိန်အတော်များလာခဲ့ပါပြီ
အခုလက်ရှိကာကွယ်ဆေးတူတွေကြောင့်ထိခိုက်သေးဆုံးမှုမရှိသေးပေမဲ့အရင်2008ခုနှစ်တုန်းကကလေးနှုတ်မှုအတုလုပ်တာကြောင့်မွေးကင်းဆကလေး6ဦးသေဆုံးခဲ့တဲ့ရာဇဝင်ရှိတဲ့တရုတ်နိုင်ငံမှာအလားတူထိခိုက်မှုတွေဖြစ်လာမှစိုးရင်ကြီးသွားပြီးအခုလိုရုပ်တရက်ဟောင်ကောင်ကိုရောက်လာတာကြောင့်ဟောင်ကောင်မှာလည်းကာကွယ်ဆေးပြတ်သွားမှစိုးရိမ်မှုတွေထက်ရှိလာနေပါတယ်။အခုလိုချိန်မှာတရုတ်သမ္မတရှီကျင်းပင်ကအခုလိုကာကွယ်ဆေးတုထုတ်လို့တာကစိတ်ပျက်စရာတုံ့လုံခြောက်ခြားမှုကြီးပါလို့ဆိုလိုက်ပြီးတရုတ်ဝန်ကြီးချုပ်လီကင်းရှန်ကလည်းဒါဟာမလုံသင့်မလုံထိုက်တာမျိုးလုပ်ခဲ့တာမို့စစ်ဆေးအရေးယူဖို့အမိန့်ထုတ်ခဲ့ပါတယ်။ဟောင်ကောင်မှာတော့ဆေးဝါးထုတ်လုပ်မှုကွန်ရက်ဖွဲ့ဥက္ကဋ္ဌစကားလက်ပွန်ကလည်းဒီကသနာကတရုတ်ဆိုးရမှာတာဝန်ရှိတယ်လို့အခုလိုထောက်ပြလိုက်ပါတယ
် The basic thing or the basic demand of a human beings is safety
လူတယောက်အတွက်အခြေခံအကျဆုံးလိုအပ်ချက်ကတော့ကျန်းမာရေးအတွက်ဘေးအန္တရာယ်ကင်းရှင်းဖို့ပေါ့ရှင်ဟုတ်တယ်မလားဒါစိတ်ကိုအရေးကြီးပါတယ်အရေးလဲပါတယ်လေလူတယောက်အတွက်အခြေခံရပိုင်ခွင့်လို့ပြောရမှာပေါ့နော်ဒါကြောင့်မလို့ကုသတဲ့ဆေးတွေကာကွယ်ဆေးတွေရဲ့ဘေးအန္တရာယ်ကင်းရှင်းမှုကဒီနိုင်ငံအတွက်အထူးကိုအရေးကြီးပါတယ်အခုလိုစီဝါဘက်မှာအနည်းငယ်ကင်းပြီးစိတ်ချရစီဖို့သူတို့အစိုးရမှာတာဝန်ရှိတယ်လေ
တစ်ချိန်တည်းမှာပဲဒီကာကွယ်ဆေးအထူးထုတ်ခဲ့တဲ့ချန်ရှန်ဘိုင်ိုတက်ကနိုလော်ဂျီကုမ္ပဏီဘက်ကလည်းသူတို့မှားယွင်းမှုတွေဝန်ခံတောင်းပန်နေပါတယ်ဒါပေမဲ့ဒီဖြစ်ရပ်ကတရုတ်ရဲ့နိုင်ငံရေးစနစ်အပေါ်မှာပါယုံကြည်မှုကျလာနိုင်တဲ့အထိထိခိုက်လာနိုင်တယ်လို့သုံးသပ်မှုတွေရှိနေချိန်မှာဟောင်ကောင်ဆေးထုတ်လုပ်မှုကွန်ရက်ကဥက္ကဋ္ဌပေါင်းကလည်း
Even in right now not just vaccine there are other
ခုဆိုရင်ကလေးငယ်တွေကာကွယ်ဆေးအတွက်တင်လာကြတာမဟုတ်တော့ဘူးလေတခြားကာကွယ်ဆေးတွေအတွက်လည်းလာနေကြတာပေါ့ဥပမာမျိုးသမီးတွေအတွက် HIV နောက်တိမ်ကောင်းကင်ဆာကာကွယ်ဆေးမျိုးတွေအတွက်ပါဒီလိုလာနေကြတာလေအဲဒီတော့ဟောင်ကောင်ပြည်သူတွေရဲ့ကိုယ်ကျင့်တရားဂုဏ်သိက္ခာနဲ့တခြားကြော်ကြားမှုတွေပေါ်မှာတရုတ်နိုင်ငံကလူတွေကသိတ်ကိုယုံကြည်နေကြပြီလေ
အခုလိုဟောင်ကောင်ဘက်ကယုံကြည်မှုများလာချိန်မှာတရုတ်ဆိုရသတင်းမီဒီယာတွေကတော့ဒီဆေးထုတ်ထုတ်ကုမ္ပဏီအကြီးအကဲအမျိုးသမီးနဲ့နောက်ထပ်14ဦးကိုဒီဆေးထုတ်ထုတ်လုပ်မှုနဲ့ဖမ်းဆီးထိန်းသိမ်းထားပြီးပြီလို့ဆိုနေပါတယ်ခင်ဗျာ
ကိုဝင်းမင်းပြပြသွားတာပါ VOA မြန်မာပိုင်းကအခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုအချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင
်ကျောင်းသားများရှင်ပြည်ထောင်စုမှာဗိုလ်ချုပ်ကျေးဇူးစိုက်ထုံတဲ့အစီအစဉ်အတွက်အခြေတည်ဖြစ်စရာကြီးကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်ဖို့ပြည်내ဝန်ကြီးချုပ်ကတတိပေးလိုက်တဲ့အတွက်မြန်မာနိုင်ငံကြီးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတချို့ပြန်ပေါ်လာပါတယ်။မြန်မာနိုင်ငံကြီးမှာစစ်တပ်ရဲ့အခမ်းအနားဘယ်လောက်ထိဆက်ရှိဖို့လိုအပ်နေပါလဲ။နှစ်ပေါင်းများစွာစစ်တပ်ကနိုင်ငံကြီးမှာနေရာယူထားတာဟာစစ်ကောင်းဆောင်တွေရဲ့အာဏာမှမောမှုတသက်ကြောင့်လားနိုင်ငံကြီးကောင်းဆောင်တွေရဲ့အားနဲ့ချက်ကြောင့်လားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာစွန့်နေကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်စွန့်နေကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်စွန့်နေမင်းများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။နေ့စဉ်ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
ဒီကနေ့ညမှာတင်ဆက်မဲ့စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုလိုတိုက်ရိုက်လေလိုက်စီစဉ်ကိုကျမတို့ဒီပတ်မှာအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတင်ဆက်ပေးနေပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေပေါ်မှာသောရရှင်တွေရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့တိုက်ရိုက်လေလိုက်စီစဉ်တွေကိုတင်ဆက်နေတာဖြစ်ပါရစေရှင်။အခုတော့နောက်ထပ်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါ။WMO လို့အတူကောက်ခေါ်တဲ့ကမ္ဘာမိုးလေဝသနဲ့ဇလဗေဒအဖွဲ့ကြီးကကမ္ဘာအနှံ့အပြားမှာကျုံနေရတဲ့ရေကြီးဓာတ်တွေအပူလှိုင်းထတာတွေနဲ့တခြားပြင်းထန်တဲ့မိုးလေဝသဒဏ်တွေဟာရာသီဥတုပြောင်းလဲမှုမြင့်မားလာတဲ့အကျိုးဆက်အနေနဲ့ရှေ့ဆက်ဖြစ်ဖို့များနေတယ်လို့သတိပေးလိုက်ပါတယ်ဒီအကြောင်း VOA သတင်းတော့ Lisa Shelley သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါရှင
်ဟုတ်ကဲ့ပါကမ္ဘာကြီးအနေနဲ့ထိုင်းနိုင်ငံဂူတဲကနေသက်ဆွန့်ဆန့်ဖြားကဲတင်ခဲ့တဲ့ကလေး၁၂ယောက်နဲ့သူတို့ဘောလုံးကြီးပြတို့အကြောင်းနဲ့ဖန်ဆာခံရချိန်မှာအသက်အန္တရာယ်ကြီးတဲ့မုတ်တုံမိုးကဒီဒေတာအတွင်းမှာအာယူလာနေပါတယ်။ကမ္ဘာမိုးလေဝသနဲ့ဇလဗေဒအဖွဲ့ကြီးကလည်းပြင်းထန်လွန်းတဲ့မိုးလေဝသအခြေအနေတွေကိုနိုင်ငံများစွာမှာကြီးကြီးမားမားကြုံနေရပြီးပြင်းထန်တဲ့အပူလိုင်းထတာတွေနဲ့ကပ်ဘေးတွေမိုးကြီးလာမာတွေကလည်းဒီလာတဲ့ဆက်ဖြစ်နေမယ်လို့ကြိုတင်ခန့်မှန်းပေးထားပါတယ်။ဥပမာအဖြစ်ရာစုနှစ်တွေအတွင်းအဆိုးဆုံးဖြစ်တဲ့ဂျပန်နိုင်ငံတွင်မကြာခင်ကဖြစ်ခဲ့တဲ့ရေဘေးထန်ကြီးကြောင့်အနည်းဆုံးလူ150သေဆုံးခဲ့ရပြီပါပြီ။ကမ္ဘာမိုးဆလအဖွဲ့ကြီးကပြောခွင့်ရမျိုးသမီး Clara Knowles ကလည်းဒီသေဆုံးရသူအရေအတွက်ကပိုတိုးလာနိုင်တယ်လို့ဆိုပါတယ်။ဒါအပြင်ဒီရေဘေးထန်ကြုံခဲ့ရတဲ့နိုင်ငံကကမ္ဘာမှာသဘာဝဘေးဒုက္ခတွေကိုရင်ဆိုင်ဖို့အကောင်းဆုံးကြိုတင်ပြင်ဆင်ထားတဲ့ဂျပန်နိုင်ငံမှာဖြစ်ခဲ့တာမို့ပိုသတိပြုတင်တယ်လို့Knowles ကအခုလိုဆိုပါတယ
် They are supremely well prepared and so the magnitude of the
Japan တွေကအကြီးအကျယ်ကိုကောင်းကောင်းအဆင်သင့်ပြင်ထားကြတာရှင်။နောက်ကျမတို့အခုတွေ့လက်ရတဲ့ထိခိုက်သေးဆုံးရတာနဲ့ပျက်စီးသွားတဲ့အတိုင်းအတာကလည်းဒီဘေးကဘလောက်ကြီးမားပြင်းထန်လွန်ပြီးအခုလောက်အချိန်တိုတိုအတွင်းမိုးဘလောက်ကြီးကြီးမားမားရွာသွားတယ်ဆိုတာကိုတကယ်တမ်းရှင်းရှင်းလေးပြလိုက်တာလေ
။တခြားပြင်းထန်လွန်တဲ့မိုးလေဝသဘေးဒဏ်တွေကတော့မြောက်ဥရောပမှာဖြစ်ခဲ့တဲ့မိုးခေါင်တာနဲ့အပူချိန်ပုံမှန်မဟုတ်အောင်မြင်မာလာတာပါဒီဘေးဒဏ်တွေကလည်းလာမဲ့သတင်းပတ်တွေထဲပိုပြင်းလာနိုင်တယ်လို့ခန့်မှန်းထားပါတယ်ဒါအပြင်အမေရိကန်နိုင်ငံမှာလည်းပြီးခဲ့တဲ့ဇွန်လတည်းစံချိန်တင်အပူဆုံးဖြစ်ခဲ့တယ်လို့ကမ္ဘာမိုးဆလအဖွဲ့ကြီးကအစိုးရခန့်စာမှာဖော်ပြထားပါတယ်ဒီအဖွဲ့ကြီးရဲ့ပြောခွင့်ရ Knowles ကလည်းကယ်လီဖိုးနီးယားပြည်နယ် Los Angeles area မှာဆိုရင်စံချိန်တင်အပူချိန်ဆက်မြင့်မားနေပြီးချီနိုမြို့မှာဆိုရင်အပူချိန်က 48.9 ဒီဂရီစင်နီဂရိတ်အထိရှိတယ်လို့ဆိုပါတယ်။ကမ္ဘာတခြားနေရာဖြစ်တဲ့အယ်ဂျီးရီးယားနိုင်ငံဆာဟာရာတဲကန္နရာကမြို့တစ်မြို့မှာဆိုရင်အပူချိန်က 51.3 ဒီဂရီစင်နီဂရိတ်အထိတောင်ပူလွန်းနေတယ်လို့ Knowles ကထောက်ပြခဲ့ပြီးအခုလိုထပ်ပြောခဲ့ပါတယ
်။ Climate change as we always say no specific
ရာသီဥတုပြောင်းလဲမှုပြဿနာကြီးပေါ့နော်။အသေးစိတ်ဖြစ်စဉ်တစ်ခုချင်းအတွက်ဒီရာသီဥတုပြောင်းလဲမှုကြောင့်ဆိုဓာတ်ရိုက်ပြောလို့မရဘူးလို့ကျမတို့အမြဲကိုပြောနေကြပါတယ်။ဒါပေမဲ့ကျမတို့လက်တွေ့အခုမြင်တွေ့နေရတာတွေကတော့ဒီရာသီဥတုပြောင်းလဲမှုဖြစ်နိုင်ခြေတွေနဲ့သွားကိုက်နေတယ်ရှင်။အဲ့ဒါတွေကအပူချိန်မတရားပြင်းနေတာတွေတဖြည်းဖြည်းပိုပိုပူလာနေတာတွေဇက်တိုက်ရေရှည်ပူလာနေတာတွေနဲ့မိုးကြီးလွန်းတာတွေလေ
တကယ်တော့ဒီကမ္ဘာမိုးဆလအဖွဲ့ကသိပ္ပံပညာရှင်တွေကပဲဒီပြင်းထန်လွန်းတဲ့မိုးလေဝသဖြစ်ရပ်တွေကလူတွေဖန်တီးတဲ့ဖန်လွန်ရင်ဓာတ်ငွေထုတ်လွှင့်မှုမြင့်မားလာတာကြောင့်ရေရှည်ကမ္ဘာကြီးပူနွေးလာမှုဖြစ်စဉ်နဲ့သွားကိုက်နေတယ်လို့ထောက်ပြနေပါတယ်ခင်ဗျာ
ကိုဝင်းမြင့်ပါရှင်မကြခင်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်အမျိုးသမီးခန္ဓာနဲ့သိပ္ပံနဲ့နည်းပညာစတာတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကျမတို့မိသားစုကဒီလာကြဝင်လေးနဲ့ကျမတို့ပဲဟိုနည်းနည်းပါးပါးတော့ဘယ်လိုပေါ့။မိသားလေးအဲ့ဒီကွက်လောက်တော့ရှိရင်ကျမတ
ို့ဒါကတော့6ဘာသာဂုံတူးရှင်သားရဲ့ပညာဆက်ပြီးတင်ကြားနိုင်ရေးရင်ဆိုင်နေရတဲ့အခက်အခဲတွေကိုမိခင်အလဲတန်းပြဆရာမတဦးရင်ဖွင့်ပြောကြားထားတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံကြားဖို့ရှိပါတယ်။သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းတင်ဆက်အောင်ပါပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားကိုမူရင်းအာပေါ်မပြတ်ကိုကျော်အောင်လင်းကကောက်နှုတ်တင်ပြမှာပါရှင်
။အများကြိုက်ဝါဒကမြန်မာနိုင်ငံရဲ့တိုးတက်မှုကိုထိခိုက်စေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဇန်ဝေယူရေးသားတဲ့စောင်းမားကိုဇော်လန်လ26ရက်နေ့ထုတ် Global Times သတင်းမှာဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီ2016ခုနှစ်ရွေးကောက်ပွဲမှာမဲအပြတ်တက်တဲ့နိုင်ရပြီးတော့နိုင်ငံရေးလောကထဲကိုဝင်လာခဲ့တုန်းကဒီမိုကရေစီအစိုးရတရားမြန်မာပြည်မှာပေါ်ထွန်းလာပြီးဆိုပြီးတော့နိုင်ငံတကာကအသိအမှတ်ပြုခဲ့ကြပါတယ်။ NLD အစိုးရဟာမြန်မာပြည်သူတွေရဲ့ဘဝကိုအသက်တပံဖြစ်အောင်အရင်ကာလတွေတုန်းကနဲ့မတူတဲ့လုံနည်းလုပ်ဟန်တွေနဲ့လှုပ်ဆောင်လာတော့မယ်လို့လည်းမျှော်လင့်ခဲ့ကြပါတယ်။အခုဆိုရင် NLD ပါတီအစိုးရဖြစ်လာတာနှစ်နှစ်ရှိလာခဲ့ပါပြီ။အချင်းပြတ်ချစားမှုတိုက်ဖျက်ရေးလုပ်ငန်းတွေနဲ့အုပ်ချုပ်ရေးပအဝန်းကျင်အခြေအနေတွေကိုတိုးတက်အောင်လှုပ်ဆောင်လာတာတွေရှိနေတယ်ဆိုပေမဲ့လုံခြုံရေးရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးပတ်ဝန်းကျင်တွေကိုတိတိတသာပြောင်းလဲလာအောင်တော့ NLD ဆိုရကမလုပ်ဆောင်နိုင်ပဲဖြစ်နေပါလေ။လွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုကလည်းကျဆင်းလာ၊နိုင်ငံသားတရက်ရင်းနှီးမြှုပ်နှံမှုတွေကလည်းကျဆင်းလာ။ပြည်သူတွေကအဆိုးရအပေါ်အာမလို့အမရဖြစ်တာတွေမကျေနပ်တာတွေကတော့ဒီနှစ်နှစ်အတွင်းမြင့်တက်လာခဲ့ပါလေ။မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအားနည်းနေရတဲ့အကြောင်း၄ချက်ရှိပါလေ။ပထမချက်ကတော့အများကြိုက်ဝါဒထွန်းကားမှုကနိုင်ငံသားရင်းနှီးမြှုပ်နှံသူတွေအတွက်ဟန်တာဖြစ်စေတဲ့ကိစ္စပါမြန်မာနိုင်ငံဟာ NGO လို့ခေါ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပျော်ပိုက်ရာအရက်ဖြစ်ပါတယ်တရားဥပဒေအရထိန်းချုပ်မှုတွေအားနည်းနေတာကြောင့်လဲမြန်မာပြည်မှာ NGO တွေဟာတိုးပြင်းတိုးလာလို့နေပါတယ်လူထုရဲ့အမြင်နဲ့သဘောထားတွေပေါ်မှာလွှမ်းမိုးမှုတွေရှိလာအောင် NGO တွေကကြိုးပမ်းနေကြပါတယ် NLD အစိုးရကနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုအကြီးအကျယ်မျှော်လင့်နေတဲ့ဆိုပေမဲ့ရင်းနှီးမြှုပ်နှံသူတွေရဲ့အကျိုးစီးပွားထက်ကိုအကျိုးစီးပွားတွေကိုပို့ပြီးတော့တိကထားနေတာကြောင့်ရင်းနှီးမြှုပ်နှံသူတွေတိတ်မလာပဲဖြစ်နေပါလေ။နောက်တစ်ချက်ကတော့နိုင်ငံရဲ့အရင်းအမြစ်တွေနဲ့ပတ်သက်ပြီးတော့အမျိုးသားရေးဝါဒလွှမ်းမိုးမှုကြီးမားနေတဲ့ကိစ္စပါ။ NLD အစိုးရဟာအရင်းအမြစ်တွေကိုတင်းတင်းကြပ်ကြပ်ချုပ်ကန်ပြီးတော့ထိန်းချုပ်ထားတာကလည်းနိုင်ငံသားရင်းနှီးမြှုပ်နှံသူတွေအတွက်အခက်အခဲတစ်ခုဖြစ်ပါလေ။တတိယချက်ကတော့တဘောဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံရေးပါ။ဒီမိုကရေစီတွင်ကူးပြောင်းမှုမှာလူထုအခြေပြုလူမှုအဖွဲ့အစည်းတွေထွန်းကားလာပြီးတော့ဒီဖွဲ့စည်းတွေကသဘောပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးတွေကိုတိုးမြင့်တောင်းဆိုနေကြပါလေ။အဲ့ဒီတောင်းဆိုမှုတွေကြောင့်တချို့လုပ်ငန်းတွေဟာရပ်တန့်ထားရပါလေ။နောက်ဆုံးတစ်ချက်ကတော့အရှေ့တောင်အာရှနိုင်ငံတွေမှာကြုံနေရတဲ့အမေရိကန်နဲ့တရုတ်အင်အားကြီးနိုင်ငံနှစ်ခုတည်းကဘယ်သူနောက်ကိုလိုက်မလဲဆိုတဲ့ရွေးချယ်မှုအခက်အခဲပါ။တရုတ်နဲ့ဆိုင်တဲ့မြန်မာရဲ့မူဝါဒကတသက်မထဲမရှိပါဘူး။အဲ့ဒါကြောင့်လဲတရုတ်နိုင်ငံကရင်းနှီးမြှုပ်နှံသူတွေအတွက်မြန်မာပြည်မှာရင်းနှီးမြှုပ်နှံရင်ကောင်းမလားမကောင်းဘူးလားဆိုတဲ့ဒွိဟဖြစ်စေတဲ့စဉ်းစားစရာတွေရှိနေပါတယ်လို့ဆောင်မရှင်ဇန်ဝေယူရဲ့ရေးသားချက်ကိုဇူလိုင်လ26ရက်နေ့ထုတ် Global Times သတင်းမှာဖော်ပြထားပါတယ
်။ကုကြောင်နေမှာရှင်အခုကြားခဲ့ရတဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရောက်တန်ရဲ့တောက်ကြနေ့ညနေခင်းအစီအစဉ်တွေမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
ဒီနေ့နဲ့အတွက်တင်ပြပေးမယ့် item အသုံးကတော့
back burner
ဖြစ်ပါတယ်။စာလုံးပေါင်းက B A C K back ကအနောက် B U R N E R burner ကမိဖို့ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပေကအနောက်ဘက်မှာရှိတဲ့မိဖို့ပေါ့။အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါ။အထူးသဖြင့် Kimmy Gas ဒါမှမဟုတ်ကျက်စီမိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွေဖြစ်ကြတာများလေတော့အများအားဖြင့်ချက်လေရှိတာကရှေ့ကနှစ်ဖို့ဖြစ်ပါလေ အရင်ကျဆင်ကျင်တာကိုရှေ့မှထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှထားပြီးအချိန်ရမှချက်တော့မေးလို့ထားရရှိတာတော်ရရှိများသိပါဒီတိုင်းမှာပဲ back burner ရဲ့ idiom အတိအဝေကကိစ္စတစ်ခုကိုအရင်မကြည့်တဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The health care issue was put on the back burner by the candidate So this made the voters very unhappy
ကျွန်မဤပြုစုဆောင်ရှောက်မှုကိစ္စကိုအဲ့ဒီကိုယ်စားလှယ်ကအာမပေးဘူးလေနောက်မှထားတယ်ဒါကြောင့်မင်းဆန္ဒရှင်တွေကတိတ်တဘောမတွေ့ကြဘူးလို့ထင်ပေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုး၊နောက်မှလုပ်မယ့်အနေအထားမျိုး၊ဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာ၊တနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
back burner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါနိုင်ငံထူထောင်ရေးမှလူငယ်တွေရဲ့ပညာရေးဟာရင်းနှီးမြှုပ်နှံနိုင်ဖို့လူငယ်တွေရဲ့ပညာရေးအတွက်ရင်းနှီးမြှုပ်နှံနိုင်ဖို့ကတိတ်ကိုအရေးကြီးလာပါတယ်။အထူးသဖြင့်ပညာထူးချုံကြီးစ조사တဲ့ကလေးတွေကိုနိုင်ငံအနေနဲ့ပြုစုပျိုးထောင်မြေတောင်မြှောက်ပေးတင်တာပါ2018ခုနှစ်ဆယ်တန်းဆောင်မွေးပွဲမှာမောင်အောင်ဖြိုးလွင်ဟာ6ဘာသာဂုံတူးထွက်ခဲ့သူပါသူ့ရဲ့မိခင်ဒေါ်တန်းကြည်ဟာတောင်တာမြို့နယ်စကြန်းရွာကအလဲတန်းပြဆရာမတူဖြစ်ပြီးဖခင်ဖြစ်သူကတော့လေးဖက်နေတဲ့အတွက်အလုံးမလုံးနိုင်ပါဘူးကျူရှင်မီယူပဲ6ဘာသာဂုံတူးထွက်ခဲ့တဲ့မောင်အောင်ဖြိုးလွင်အနေနဲ့စေးကြောင်တက်ဖို့အမှတ်မိတယ်လို့ဆရာဝန်တဦးဖြစ်လာဖို့လေရည်မှန်းထားသူပါဒါပေမဲ့အကြောင်းစီအတွက်အခက်အခဲဖြစ်နေတာဖြစ်ပါတယ်ဒီအကြောင်းစုံကိုသိရအောင်ဆရာမဒေါ်တန်းကြည်နဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလတန်းကတင်ပြထားပါတယ်ရှင
် Cause it only serves to make me more determined to achieve my final goal.
What's that mean, Jenna? What, no? What's that mean? Leader, sit down. Your baby, right?
Shama, the Ganji, Bang Nam Yun, Ataka, the Shama, Leder, Mia, Gawan, Otan, Sang, Liga, Shama.အမျိုးသားကတော့မိဖို့ပဲရှင်ကျမကြီးကမကောင်းလို့
ကျမကြီးမကောင်းဘူးဆိုတော
့ဘာမှမလုပ်နိုင်ဘူးသူကလက်ထက်ထားပြီးတော့အခုကသူကကျမကြီးမကောင်းလို့လုပ်ပြလာတယ်မလုပ်နိုင်ဘူး
အဲ့တော့ဒုတန်းကြီးတို့မိသားစုကဘယ်နှယောက်ရှိလဲမသိ
ဘူးကျမတို့မိသားစုက၄ယောက်ရှိကျမသမီးလေးတယောက်ရှိတယ်တားတယောက်ကျမသမီးလေးကရင်းလာမှုကျေကတူမှာဒုတိယနှစ်ကုန်ထုတ်စာသူပြက်နေတာပါရှင
်အဲ့တော့ဒေါ်တန်းကြည်တို့မိသားစုမှာဒေါ်တန်းကြည်ရဲ့အမျိုးသားနေမကောင်းလေဖြတ်ထားတော့မိခိုးဆိုတဲ့ခါကျတော့ဒေါ်တန်းကြည်တို့မိသားစုကဒေါ်တန်းကြည်အလေတန်းပြဆီယာမလာစာနဲ့မိခိုးနေရတာပေါ့ဟုတ်လား
ဟုတ်ကဲ့ကျမဝန်ထမ်းလာစာလေးနဲ့မိသားစုအဲ့လိုဖြစ်နိုင်ကျမတို့ဒီတိုင်းလေးပဲဟိုပြောင်းနေရတာပါရှင်ကလေးတွေပညာသင်သေးကြလဲကျမလည်းမလို့ပါဘူးရှင
်အလေတန်းပြဆီယာမတယောက်ရဲ့လစာဘလောက်ရှိပြီးတော့ဒေါ်တန်းကြည်တို့စားဝတ်နေရေးဘလို့လုံးပန်းကြတယ်ကျမပြောပြပေးပါလား
ကျမတို့မိသားစုစားဝတ်နေရေးကတော့ကျွန်တော်ရေရမ်းရလာကြောင်းကနှစ်သိန်းနဲ့8000ကျော်လက်ရှိရပါတယ
်အဲ့တော့ဒီနှစ်သိန်း8000နဲ့ဒေါ်တန်းကြည်တို့မိသားစုဘလို့စားဝတ်နေရေးကိုပြေလည်အောင်လုပ်လဲဒေါ်တန်းကြည
်ကျမတို့မိသားစုကဒီလာကြောင်းဝင်လင်းနေတဲ့ကျမတို့ပဲကောင်းနေမှာပါလားဒီလိုပေါ့ညာလေးအဲ့တကွလောက်တော့ရှိရဲ့ရှင်ကျမတို့အဲ့လိုဘွားနဲ့ပဲလုပ်ပြီးတော့အဲ့ဝင်ဝင်လေးအဲ့ဒါလေးတော့အခြေခံလေးတော့ရှိရပါဘူးဆဲကွက်လေးတကွတော့ရှိရဲ့အဲ့ဒါလေးကိုကိုယ်ကလည်းငါတို့လဲတို့ရှိရောလीအားနဲ့အဲ့လိုလေးလုပ်ပြီးတော့အဲ့တောင်းဘွားရနဲ့ဘာမှကျမတို့ပဲနှစ်တိုင်းနေရာမျိုးတွေခေါင်းလုံးအဲ့ဒါလေးနဲ့ဒီစားစုဝင်ဝင်ရမလုံးတော့ကျမတို့ဖြေရကြလိမ့်မယ
်အခုမေးချင်တာကဒေါ်တန်းကြည်ရဲ့တားပေါ့နော်စောစောဒေါ်တန်းကြည်ပြောတာတင်မီအငယ်ကတော့ကုန်ထုတ်ဓာတုနဲ့တက်နေတယ်အခုဒေါ်တန်းကြည်ရဲ့တာကပြီးခဲ့တဲ့ထေရန်စာမေးပွဲမှာပေါ့နော်6ဘာသာဂုံတူးနဲ့ထွက်တယ်ဆိုတော့သူ့အကြောင်းနည်းနည်းပြောပြပေးပါလား
ကျမကတကယ်တမ်းနဲ့ကသူကသူ့ရဲ့နှစ်ရှင်တန်းရခဲ့ပါလေ
ဒီတန်းမှာလည်းစကောလိုက်ရှိလိုက်ရခဲ့တယ်ပညာရှင်ထပ်ပိုင်ဒီကလောက်သုံးတော့စကောလိုက်ရှိရခဲ့တယ်ဒီတန်းမှာအပင်ချာအိုလံပီးမန်နီတိုင်းမှာပထမအဖြစ်ကျော်ပြီးတော့2018မန်နီတိုင်းရေးချင်ပထမဆောက်ခဲ့ညာရင်းဝင်းကြီးစီလည်းရခဲ့ပါတယ်ဆောက်ပြီးတော့ကျန်းမာမှာလည်းဇုံကြီးဆောက်ပါလာတယ်ဆောက်ခဲ့ပါတယ
်အခုဒီနှစ်ပေါ့နော်2018ဆယ်တန်းမှာဒေါက်တန်ကြီးရဲ့သားမောင်အောင်ဖြိုးလွင်က6ပါတာနဲ့ဂုံတူးထွက်ခဲ့တယ်ဆိုတော့သူ့အမှတ်တရဘလောက်ဒီပါလေဒေါက်တန်ကြီ
းသူ့အမှတ်တရမြန်မာစာ85မြတ်အင်္ဂလိပ်စာ85မြတ်သင်္ချာ96မြတ်ဇာတိဝေဒ93မြတ်ဒီပါဝေဒ97မြတ်ဒီဝေဒ85မြတ်စီဝါ915မြတ
်ဟုတ်ကဲ့အဲ့ဒီတော့ဒေါက်တန်ကြီးရဲ့သားကဆိုတော့ဒေါက်တန်ကြီးပြောသလိုငငယ်တည်းက7တန်းမှာလဲ scholarship ရတယ်လူဝေဂျွန်းလည်းရတယ်သင်္ချာသူ့လည်းရတယ်ဆိုတဲ့ခါကျတော
့
ကျမမြင်ချင်တာကဒေါက်တန်ကြီးရဲ့လေတန်းပြလာစာနဲ့လူကျိုးချန်ချန်နဲ့နေနေတဲ့အချိန်မှာသူကလူစာစူးစားပြီးတော့ခုလို6ဘာသာဂုံတူးနဲ့အောင်နေဆိုတဲ့ခါကျတော့ဒီ6ဘာသာဂုံတူးနဲ့အောင်ရအောင်လို့သူဘလို့စူးစားလဲတခြားကလေးတွေလိုပဲကျူရှင်နေပါရောယူသလားအဲ့ဒါမျိုးပြောပြပေးပါလားနော
်ကျမသားလေးကတော့ဒီကသင်္ကန်းနေ့စဉ်လည်းစာကျက်ပါလေသင်္ကန်းရဤတဲ့စာဝင်ပတ်သက်ကိုစူးစားပြီးတော့လေ့လာကျက်မှတ်ပါလေဒီကိစ္စမျိုးကတော့ပုံမှန်ရက်မပြတ်သေးတဲ့အချိန်ကိုဆင်းရောပြီးတော့အလိုအချိန်တိုင်းကိုစာပဲလုပ်နေတာ။ဒါရဆိုရင်အချိန်မှပုံမှန်ဒီ7နာရီချိန်အနည်းငယ်ပုံမှန်လေးကြည့်လို့ရတယ်။ဒီနဲ့ဆိုရင်6နာရီစာထားပြီးတော့အနည်းငယ်လေးချိန်မှပုံမှန်ပြတ်တတ်ပါလေ
။ तू ကခုလိုပေါ့နော်။ဂုံတူးရအောင်လို့ तू တခြားကျူရှင်နေပါတယ်ရောယူသေးလားဒေါက်တန်ကြီး
။ဒီကျန်းကတော့ဒီကျောင်းကဆရာဆရာမလေးအရင်းကျန်ရတာအလိုဆရာမအိမ်မှာသွားပြီးတော့ဆက်ကျန်းရတာရ။
အဲ့တော့ဆာမီဘွန်းကြီးမှပဲအနိကကျောင်းကဆီယမ်းအနေနဲ့သွားပြီးတော့ဆက်သွားတင်တာပေါ့နေ့တိုင်းကတော့ကျူရှင်ပြီးတဲ့သဘောပေါ့ဟဲ့လားဒေါက်တာကြီးမင်းစ
ားလေကျွန်မကျောင်းကဆီယမ်းအနေနဲ့အဲ့လိုအနိကအဲ့လိုသင်ကြားပေးလို့ဆီယမ်းအနေနဲ့ကျွန်မအနိကကျွန်မဖားပြီးသူ့ကိုစာကျက်ဆိုရအောင်တဲ့အဲ့လိုအပ်ပါတ
ယ်မောင်အောင်ဖြိုးလွင်ကစောစောတော့တန်းချီပြောတဲ့စာကျူးစားတယ်ဆီယမ်းအနေနဲ့လည်းသွားပြီးတော့ပေါ့နော်အဓိကစာကြည့်တယ်ဆိုတော့စာကြီးပဲလားသူအားကစားတွေရောတခြားဓာရိုက်တာဖွံ့ဖြိုးရေးလုပ်ငန်းတွေရောစေတဝန်ထမ်းဟိုလှူအားပေးတာတွေပါတွေရောတခြားလုပ်တာတွေရှိသေးလားဒေါက်တာကြီ
းဆရာရောဒီအားကစားကြတော့တက်တဲ့ချိန်ကတစ်ခါတော့အဲ့လိုမျိုးဇာလုံးကလားဆရာလေးကျန်လေးအဲ့လိုမျိုးဆရာလ
ားတားတူဦးအနေနဲ့ကြတော့သူကမိဘအပေါ်မှာတိတက်လား
ဟောဒီကပေါ်လဲသူကတိတက်ပါလေမြေရန်ဒီကရဲ့ဇမားကြီးလဲနော်လောက်တိုင်းလေးကနည်းများချင်လို့လဲနော်မိရရဲ့ကျမရေးလေးဖောက်ဖောက်ပါသေးသေးလားဒီကျေကျမရေးလေးတော့ပြောစီရဒီကလူကြီးရောဆောင်ရပေးပါစိတ်တိုင်းစီစီရတာအဲ့တော့ဒီရေစားတာနော်ဒီရဝိစာလေးအားလုံးကိုဆောင်ရပေးပါလေ
ဟုတ်ကဲ့ဟိုဘာသာရေးရော
ဘာသာရေးလည်းဒီကလည်းစားပါရဲ့ဘုရားဘာသာရေးရှင်းပြချင်တဲ့ဒီဖြစ်ပါရဲ့အဲ့နာဆောင်ရလို့ဆိုလို့ရှိရပါတယ်ကျမတို့ရွာဘုရားဘာသာယဉ်ကျေးမှုပြင်းတဲ့ကြောင့်ဒီဘုမုံကျောင်းမှာဒီဘုရားဘာသာယဉ်ကျေးမှုပြင်းတဲ့ဆက်ပြီးဆင်းရဲရှိတယ်ဗျ။အ
ဲ့တော့ तू ကအခုကြီး6ဘာသာဂုံတူးဆိုတဲ့ခါကျတော့ तू ကဘာဖြစ်ချင်လဲဒေါက်တန်ကြီး။ तू ကဘာလျှောက်ချင်လဲ
။ဒီရဲ့ဝါဒနာကတော့ဒီလူကြီးရဲ့ဆံမာရေးကိုဒီဆောင်ရှောက်ချင်ပါလေ။စေချောင်းတက်ချင်တော့
အဲ့တော့စေချောင်းတက်ချင်တော့အခုကြည့်ရတာဒေါက်တန်ကြီးခင်မုန်းကလည်းလေးဖြတ်ထားတယ်ဒေါက်တန်ကြီးကလည်းအခုအလေတန်းပြဆီယာမလာစားနေဆိုတော့မဖူးလုံဘူးပေါ့မဖူးလုံတဲ့အခါကျတော့သူ့ရဲ့ကျောင်းစီကိုဒေါက်တန်ကြီးတို့ဘလို့ဖြည့်ရှင်းနေဒေါက်တန်ကြီ
းသူ့ရဲ့ကျောင်းစီကိုကျွန်မဒီရနေပြီးတော့ပရာဟိတအဖွဲ့အစည်းလေးတွေနဲ့ဖောင်ဒေးရှင်းလေးတွေကထောက်ပံ့ပေးတာတွေနဲ့ကျွန်မဝိုင်းဝန်းစီစောင့်ဆောင်ပေးရတာကျွန်မရဲ့တိုင်းလေးရဲ့ပညာရေးကိုဆက်လက်ပြီးတော့နောက်တက်နိုင်တယ်လို့ကျွန်မအဲ့ဒီနေမှာ
ကဲအဲ့တော့ဒေါက်တန်ကြီးဆိုလိုတာကပရာဟိတအဖွဲ့လေးတွေပေါ့နော်ဒီစာကျူးစားတဲ့ဒီကလေးတယောက်ဘဝအောင်မြင်မှုပေါင်းပြောင်းအောင်လို့ဒီနိုင်ငံတာဝန်တောင်းတနေရာနေပြတ်မှာနော်သူကတော့ဆရာဝန်ဖြစ်ကျမကြီးအတွက်ထမ်းဆောင်ကြည့်ရတဲ့ခါကျတော့ဆိုလိုတာကဒေါက်တန်ကြီးတို့အတွက်ကိုပရာဟိတအဖွဲ့အစည်းလေးတွေထံကပေါ့နော်အကူအညီတွေလိုတာပေါ့အကူအညီတွေလိုတဲ့ခါကျတော့ဒီဆေးချောင်းတက်မယ်ဆိုလို့ရှိရင်ပဲစီကြောင်တက်ဖို့အစီအစဉ်ထားပါလေရှင
်။ဟုတ်ကဲ့မန္တလေးစီတက်ကလေးမှာတက်မယ်လို့ထိတ်ရှိထားပါရဲ့ရှင်။
ဟုတ်ကဲ့အဲ့တော့မန္တလေးစီတက်ကလေးတက်မယ်ဆိုရင်ဒေါက်တန်ကြီးတို့လည်းနည်းနည်းတီးခောက်ထားမှာပေါ့နော်။ကုန်ကျစရိတ်ကဘယ်လောက်ရှိပါလဲဒေါက်တန်ကြီး။ဟု
တ်ကဲ့။အားကြီးကြတော့ကျမတို့အပြင်အဆောင်ကရဲ့
ကျွန်တော်အဆောင်လာတာငါတို့နဲ့ဒီရဲ့စားစေးကြတော့တနည်း9000လုံးရဲ့တော့ခမ်းမ်းကြီးပြင်တော့တသိန်းရွှေလောက်နေမှာပေါ့တသိန်းရွှေဆိုတော့အဆောင်လာတာနဲ့ဆိုတော့တသိန်းပေါ့တသိန်းနဲ့ဒီရဲ့စောင်းအခါနဲ့စောင်းဖူးနဲ့အဲ့လိုတက်နေကြတဲ့ရှင်ရှင်လာကနဲ့အလုံးမုံတက်နေကြတော့9000ကြီးကလောက်တော့ကိုယ်နဲ့လေးကျွန်မအဲ့လိုဆက်လက်ထားရတယ်
အဲ့တော့တလောက်5သိန်းလောက်ကိုမှာပေါ့မန္တလေးဆေးကျောင်းတက်ဖို့မှမိကျင်တာဒေါက်တာကြည်သားကအရင်ကလေပညာတော်သင်ဆုတွေရတယ်ဆိုတော့ဒေါက်တာကြည်တို့မန္တလေးကပညာတော်သင်ဆုတွေချိမြင့်တာတွေမရှိဘူးလားနောက်တစ်ခုကဒီဆေးကျောင်းကရောပညာတော်သင်ဆုတွေချိမြင့်တာတွေမရှိဘူးလားအဲ့ဒါတွေရောစုံစမ်းနေလား
အဲ့ဒါကတော့ကျမတို့ကလည်းမစုံစမ်းရသေးဘူးကျမတို့ဆေးကျောင်းရဲ့တက်ရလို့တော့ခုမှကျမတို့လည်းလေးလာ
နေဟုတ်ကဲ့အဲ့ဒါတွေလည်းစုံစမ်းပေးဖို့နော်လန်းစာတွေကိုလိုက်ရှာမှာပေါ့နော်ဘယ်နေရာနေဘာပေးလို့ဘလို့ရနိုင်တယ်ဆိုတော့ဆိုတော့တော်တဲ့ကလေးဆိုရင်တော့ပညာတော်သင်စုကတော့ပေးကြတာကြီးပဲလေအဲ့တော့ဒေါက်တန်ချီတို့ ਨੇ ဆက်သွယ်ခြင်းနဲ့ဆိုလို့ရှိရင်ဒီပရဟိတလုပ်ငန်းနေရပရဟိတလူတွေရပေါ့နော်လူထဲဝင်ခြင်းနဲ့ထောက်ပံ့ခြင်းနဲ့ပြီးရဆက်သွယ်ခြင်းနဲ့ဆိုရင်အကောင်းဆုံးဘလို့ဆက်သွယ်တိုင်းနေရှင
်ကျမအကြောင်းနဲ့ပဲဆက်သွယ်ရင်တော့အရှင်ပြေမဲ့ဆိုလို့ကျမဒေါက်တန်အခါခါဆိုကျန်းဆိုရင်တော့ကျမနာမည်နဲ့လိပ်စာလေးနဲ့ဆက်သွယ်လို့ရပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တန်ချီဒေါက်တန်ချီမျှော်မှန်းတယ်လို့ဆူတောင်းပြေပါသေးလို့လေကျမဆူတောင်းပါလေ
အခုဆက်လက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်ဒီတစ်ပတ်တော့မြန်မာနိုင်ငံကမြို့ကြီးတွေမှာရေကြီးရေရှမ်းတဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်ဘာတွေလုပ်နိုင်လဲဆိုတော့ပြောပြပေးပါပါတဲ့ကျုံနေရတဲ့ရေကြီးရေချမ်းမှုတွေမြို့တစ်မြို့ကိုအကာအကွယ်ပေးခြင်းဒီမြို့တည်ရှိတဲ့နေရာကမိုးရွာသွန်းတဲ့ပမာဏရွာသွန်းတဲ့မိုးရေကိုထိန်းထားနိုင်တဲ့တစ်ပင်ရေကန်အပြင်မြေအနေထားအမျိုးအစားတွေကိုတည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
မိုးရေကြီးဘယ်လောက်ရှိတလဲရှင်အဲ့မိုးရေကြီးစိတ်ဝင်သွားနိုင်တဲ့သဘာဝပေါက်ပင်ရှိတဲ့နေရာဘယ်လောက်ရှိတလဲအဲ့နေရာရဲ့အခြေကဘယ်လောက်ရှိတလဲဒီမြို့နားမှာကရေကားဓာတ်တွေဘလောက်ရှိတယ်ရေကားဓာတ်တွေကဒီဟိုလွှတ်တာရှိတလားပေါ့နော်နောက်ပြီးတော့မြို့တစ်ခုမှာရှိတဲ့ကုန်းနေရဲ့ဇောင်းနေရဘလို့ရှိတယ်လဲမြေအမျိုးအစားပေါ့မြေမျိုးအစားဆိုတော့ဥပမာဆိုရှင်စင်းမြေဆိုလို့ရှိရင်မြေမဆုတ်ဘူးပေါ့နော်အမျိုးရှိမြေမျိုးအစားတွေကဘလို့လဲနောက်ပြီးတော့ဒီရေကြီးလို့ရှိရင်ရေကြီးသွားတဲ့ဒီသွင်းပြင်ရှိတယ်အဲ့ဒီမြေမှာဘာအဆောက်အဦတွေစောက်ထားတယ်လဲပေါ့နော်အဲ့ဒါတွေလည်းကြည့်ရမယ်နောက်ပြီးတော့ဒီလိုရေစီရလမ်းကြောင်းရဲ့အကျယ်ဝင်းကဘယ်လောက်ရှိတယ်လဲရှိတဲ့မြေကြီးကိုဘယ်လိုပုံစံနဲ့တုံးတယ်လဲဥပမာဆိုရလို့ရှိရင်အဆောက်အဦစောက်တာလားအပင်စိုက်တာလားစသည်ဖြစ်ပေါ့နော်နောက်ပြီးတော့မြို့ကြီးပြားကြီးတွေဘယ်လိုမြို့တွေဘယ်လိုဖြစ်လာတယ်လဲအဲ့ဒါလည်းအရေးကြီးတယ်နောက်ပြီးတော့တမိုင်းအရာဘိုးရည်ကြီးလက်မတွေကဘယ်လောက်ရှိတယ်လဲမိုးရွာတဲ့ခါမှာရေကတလဟောစီးလာတဲ့တုံးပြီးစီးလာတာဘယ်လိုပုံစံနဲ့ဖြီးလာတယ်လဲဒီရေတွေဘယ်လိုဝင်လာတယ်လဲဒီရေတွေကတလိမ့်လေးတချိန်ထုံးဝင်လာပုံနောက်ပြီးတော့မုံထဲနေကြရင်လည်းဘယ်လိုဝင်လာမလဲမြေကြီးတွေရဲ့အဆုတ်ဆုံးမှုလည်းဘလောက်ရှိတယ်လဲအဲ့အကြောင်းတွေက14ခုလောက်ရှိတယ်အဲ့တော့အဲ့အကြောင်းတွေကိုတစ်ချက်ချင်းတစ်ချက်ချင်းမကြည့်ပြီးတော့ဘယ်အကြောင်းတွေကရေကြီးတာကိုဖြစ်စေတယ်လဲဥပမာဩစတြေးလျပြည်မှာဆိုသူတို့အဖို့ကတော့မိုးကြောင့်မိုးရွာတဲ့ပုံစံမမှန်ဘူ
းပင်လယ်ကမ်းရိုးတန်းနားမှာတည်ထားတဲ့မြို့ရွာတွေအတွက်အထူးလိုအပ်တာကမြေထိန်းနံရံပါ
ထုံးစံကတော့ရေကြီးတာကိုကာကွယ်ဖို့လုပ်နေရှိတာကတော့ဥပမာပင်လယ်နားမှာနော်ကမ်းရိုးတန်းနားမှာဆိုပင်လယ်ရေမဝင်နိုင်နိုင်အောင်နောက်ပြီးတော့ဒီရေတွေပဲတက်လာတဲ့ခါမှာခံနိုင်အောင်လို့တိုင်းနေကာထားတာရှိတယ်ကျမတို့ဒီ Houston က Gelfis တန်းမှာဆိုလို့ကာထားတာရှိတယ်နောက်ပြီးတော့မြေထိန်းနိုင်ရန်နေရေထိန်းနိုင်ရန်မျိုးမျိုးရှိတယ်ဥပမာတာတမန်နေရေဖို့ရပေါင်းနေရေကာတာတွေရေတုံလောင်နေအရာတွေကန်နေအကုန်လုံးကမိုးရွာတဲ့အချိန်မှာရေတွေကိုခံထားနိုင်အောင်ပေါ့နော်ဘယ်လိုလုပ်လဲအဲ့ဒါတွေကိုလည်းပြန်ပြီးတော့စမ်းစစ်ဖို့လိုတယ်ဒါတွေကလုံလောက်ပြီလားနောက်တစ်ချက်ကရေထိန်းကန်ပေါ့သူကရေကားဓာတ်အသေးစားလေးတွေရေထိန်းကန်လေးတွေကရေစီးသွားတဲ့လမ်းကြောင်းတွေနဲ့ဆက်ထားမယ်အဲ့လိုဆက်ထားရင်သူကပကံလို့ပေါ့နော်မိုးရွာမယ်ဆိုလို့သူကဆိုရာကြီးအဖြစ်ရေတွေကိုထိန်းထားနိုင်တယ်သူမိုးရွာလို့ရှိရင်အဲ့ရေတွေကရေထိန်းကန်ကိုလာမယ်တကယ်လို့ပြောင်းရမယ်ဆိုလို့ရှိရင်လည်းပြောင်းဖို့ချိန်နည်းနည်းရတယ်မှာရေစီးအားကိုလည်းနည်းနည်းနှဲသွားစေရပေါ့နော
်ရေကြီးတဲ့အန်တဲကာကွယ်ရမှာမြို့ရွာတွေရဲ့တိဆောက်မှုဆံရစီမံခန့်ခွဲမှုနဲ့ရေစီးမြောင်းတွေတည်ရှိမှုအပြင်ရေမြောင်းတွေကိုထိန်းသိမ်းမှုကအရေးပါပါတယ
်မြို့ရွာကိုဖွဲ့စည်းတဲ့အခါမှာမြို့တရွာတွေတစ်ထက်ဘယ်လိုလုပ်လဲရန်ကုန်မြို့ကတဖြည်းဖြည်းကြီးလာတယ်ရွှေထွက်လာတယ်ဆိုတော့သူ့ရဲ့မြို့လေးတွေအများကြီးဖြစ်လာတဲ့အခါမှာတကယ်လို့အဆောက်အဦတွေစောက်တော့မယ်ဆိုလို့ရှိရင်တေးချာကြည့်ရမယ်ဒီဆောက်တွေစောက်လဲလို့ရှိရင်ဒီစောက်ချင်းအဖြစ်ရေစီးလမ်းကြောင်းမှာတွားပြီးတော့ပိတ်ဆို့နေမှာလားအဆောက်တွေမခါတဲ့ကောင်လမ်းမှာပါတယ်နောက်ပြီးတော့ရေရှင်းတဲ့လမ်းတွေအကုန်လုံးကလည်း ဖုံးဖုံးထားရမယ်ရေကိုစဉ်လို့မရအောင်တစ်နေတဲ့အရာဝတ္ထုတွေမရှိရအောင်ဒါမှရေရဘောကနေတစ်ခါဆင်းသွားလို့ရတယ်เนาะဒါမှရေကြီးတာကိုကောက်ဝဲမယ်အထူးသဖြင့်ရေစင်းတဲ့ရေမြောင်းတွေမှာဟိုအမိုက်တရိုက်တွေပါရရှိလို့မဖြစ်ဘူးဒီကိစ္စအမတန်ရေးကြီးတယ်ပေါ့ဆိုရန်ကုန်မြို့မှာရေမြောင်းတွေကပိတ်နေတယ်အများကြီးပဲအမိုက်ပုံဖြစ်နေတယ်အများကြီးရှိတယ်တစ်ပင်တပါဝပေါက်ပင်ပေါ့လေဥပမာစတပင်အကြီးကြီးရှိမယ်ခြုံတွေရှိမယ်မြက်တွေရှိတယ်အဲ့ဒါတွေကဘာလို့တလဲဆိုလို့ရှိရင်မြေတိုက်စားတာသူကကောက်ဝဲပေးတယ်မြေနှိမ့်ဒေသမှနေတဲ့လူတွေဆိုရင်ပင်တွေခြုံတွေကိုပိုဆိုင်ပါလို့ပြောရမယ်ဆိုဒါမှရေကအရန်လာလို့ရှိရင်ရေစီးအားကိုအဲ့တပင်တွေခြုံတွေမြက်တွေကခွဲပေးမှာအဲ့ဒါမှသူတို့ရေတိုက်စားမှုကလည်းနေသွားမယ
်မြို့ရွာတွေမှာနေထိုင်သူတွေအတွက်ရေကြီးရတဲ့အကြောင်းရင်းနဲ့ဆိုးကျိုးတွေကိုသိအောင်ပညာပေးဖို့လိုအပ်တယ်လို့အုတ်ချုပ်သူတွေကလည်းသတင်းအချက်အလက်တွေမျှဝေပေးဖို့လိုအပ်ပါတယ
်အထူးသဖြင့်ပေါ့နော်ဖွံ့ဖြိုးတိုးတဲ့နိုင်ငံတွေတော်တော်များများမှာရေမြောင်းတွေရေစီးမြောင်းတွေကအမိုက်တိရိုက်တွေပိတ်နေတယ်အဲ့လိုပိတ်ချင်းအဖြစ်မိုးရွာလို့ရှိရင်သူတို့ရဲ့စိုးကျိုးပါဖြစ်စေတယ်ဆိုတာကိုသိရမယ်နောက်ပြီးတော့မြုပ်ထားတဲ့ရေမြောင်းကြီးတွေလည်းရှိတယ်အဲ့ဒီရေမြောင်းကြီးတွေကအမိုက်တိရိုက်တွေနော်အကျိုးပဲပျက်စီးနေတယ်ပိတ်နေလို့ရှိရင်ရေတွေကမစီးနိုင်မနဲ့ပဲရောက်သွားမယ်လူတွေရဲ့အိမ်ထဲကိုနတ်နေတယ်ရောက်သွားမယ်အဲ့ဒါကြောင့်မလို့ပညာပေးရအမတန်ရေးကြီးတယ်လူတွေကိုရေးကြီးရတဲ့စိုးကျိုးတွေဘလို့နင်းအောင်လုပ်မယ်ဆိုတာကိုသိအောင်လုပ်ဖို့လိုတယ်ပြည်သူတွေကိုနော်တတိပေးနိုင်ဖို့အကုန်အချင်းချင်းသိနိုင်ဖို့အတွက်မိုးလေဝသနဲ့ပတ်သက်ပြီးတော့ခံမှန်းချက်တွေထုတ်ဖို့မိုးရေကြီးနဲ့ပတ်သက်ပြီးတော့တိုင်းတာဖို့အကုန်လုံးကိုခင့်မိနည်းစနစ်များနဲ့ခံမှန်းဖို့ထိန်းချုပ်ဖို့ကိုလည်းအဲ့ဒီဌာနတွေလုပ်နေတဲ့ဌာနတွေကိုလည်းအထူးသဖြင့်ငွေအားလူအားပေါ့နော်ပံ့ပိုးပြီးတော့အားပေးဖို့လိုပါလေဌာနပေါင်းစုံကလည်းဌာနချင်းဌာနချင်းတိတိတမတ်လုံနေလို့မဖြစ်ပါဘူ
းရန်ကုန်လိုမြို့ကြီးတွေအတွက်ရေကြီးတဲ့အန်ဒီယားကာကွယ်ဖို့အတွက်ဘာတွေလုပ်သင့်ပါသလဲ
အကြီးကလုံးတဲ့အစ်အချက်ကတော့လွတ်တော်ပိုင်းပေါ့နော်ဘတ်ဂျက်ချပြီးတဲ့အပိုင်းအနေနဲ့ဆိုရင်မိုးလေဝသကိုခန့်မှန်းတဲ့နေရာမှာတိကျမယ်အချိန်နဲ့တပြေးညီခန့်မှန်းနိုင်တဲ့အခြေခံဤပညာအဆောက်အအုံစသည်တို့ကိုရင်းနှီးမြှုပ်နှံမှုလိုပါတယ်ဒါကအမတန်အရေးကြီးပါတယ်။နောက်ပြီးတော့လည်းစည်ရင်စရာပြုစုလည်းလိုပါတယ်။ဥပမာဆိုရင်မိုးရေကြီးလက်မှတ်ပြုလို့ရှိစေအဲ့ကိစ္စတွေကိုအစ်စ်မြင့်ပြီးလုပ်ဖို့လိုပါတယ်။ဒါကတစ်ချက်ဒါခံမှတ်မှုအပိုင်းပေါ့နော်။နောက်အပိုင်းကကျတော့ရန်ကုန်မြို့ကြီးမှာအမိုက်ကိစ္စကအတော်ဆိုးနေပါတယ်။ဒီကိစ္စကိုပေါ့ပေါ့ဆက်ဆက်သဘောမထားဘဲနဲ့ဒါဟာနှီးစင်မပြတ်လုပ်နေရမယ်ဆိုတဲ့ပုံစံနဲ့တိတိကျကျဝေရောလူရောထည့်ပြီးတော့လုပ်ဖို့လိုပါတယ်နောက်ပြီးတော့ရန်ကုန်မြို့ကြီးမှာရှိတဲ့ပိုင်လိုင်းတွေကဘယ်နေရာကဘလို့ဆွဲထားပြီးပါရှိတယ်ဆိုရင်မြေပုံလည်းပေါ်ဖို့လိုပါတယ်ဘယ်နေရာမှာဘလို့ရှိနေပြီးရေကဘလို့စီးနေတယ်ဆိုတဲ့ဟို flood map ပေါ့နော်ရေကြီးရင်ဘလို့စီးကြမယ်ဆိုတဲ့ရှိဖို့လိုပါတယ်နောက်တစ်ချက်ကအချို့နေရာတွေမှာအိမ်ဆောက်တင်သလားမဆောက်တင်ဘူးလားအဆောက်အဦမဆောက်တင်ဘူးလားဆိုတဲ့ဟာတွေကိုလည်းဆုံးဖြတ်ချက်တွေလုပ်ဖို့လည်းလိုပါတယ်နောက်ဒီကိစ္စကတစ်နှစ်ထဲနဲ့လည်းပြီးမှာမဟုတ်ဘူးနှစ်တိုင်းနှစ်တိုင်းဖြစ်လာမယ့်ကိစ္စဖြစ်တယ်။နောက်အဓိကအရေးကြီးဆုံးကလည်းရန်ကုန်မြို့မှာလည်းမကောက်ပဲမြို့ပဲဖြစ်ဖြစ်ဒီလိုမိုးရွာလာပြီဆိုရင်ရှင်ဥမာဆိုရေတွင်းဆိုလို့ရှင်ရေတွင်းကရေတွေကအပြင်ကအရင်အညစ်တွေပါလာပြီးတော့မတန့်ရှင်းတာတွေဖြစ်နိုင်တယ်။ရေကြီးလို့ရှင်မင်္ဂလာပိုက်တွေကလည်းအိမ်မိုးရေတွေနဲ့ရောပြီးတော့မတန့်တဲ့ကိစ္စစက်မှုလက်မှုလုပ်ငန်းတွေမှာသုံးကြတဲ့ဓာတုပစ္စည်းအခြားပစ္စည်းကမြေဩဇာတွေစတာတွေနဲ့ညဉ့်ညမ်းမှုတွေပညာပေးကလည်းအများကြီးလိုပါမိုက်ကအစာလူတွေအနေနဲ့ပြရလွဲကူအောင်ဘယ်လိုလုပ်မလဲဆိုရရေးရှိစီမံကိန်းတွေအများကြီးလိုပါတယ်
။သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ဒီသတင်းပတ်အတွက်သိပ္ပံနဲ့အမိပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးဖြတ်အောင်ပါ
။ဒေါက်ကင်မြို့သက်ပါရှင်စနေနေ့နဲ့ခင်း VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောတာရှင်များခင်ဗျာ။ဇူလိုင်လ9ရက်နေ့က Eritrean သမ္မတ Isaiah Awaki နဲ့ Ethiopia ဝန်ကြီးချုပ် Abiy Ahmed တို့ဟာသူတို့နှစ်နိုင်ငံကြားကွဲလွဲချက်တွေကိုအပြေရှားဖို့ဆုံးဖြတ်ခဲ့ကြပြီးငြိမ်းချမ်းရေးသဘောတူညီမှုတရက်လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလိုသဘောတူညီလိုက်ကြတဲ့အတွက်ဆယ်စုနှစ်နှစ်ခုကြာစစ်မဲ့ဖြစ်ပွားနေမှုကိုအဆုံးသတ်သွားစေမှာလည်းဖြစ်ပါတယ်။1993ခုနှစ်ပြည်သူ့ဆန္ဒခံယူပွဲအရ Eritrea ဟာ Ethiopia ထံကနေလွတ်လပ်ရေးရရှိခဲ့ပြီးနောက်9နှစ်ကြာထိနှစ်နိုင်ငံကြားမှာလိုက်လိုက်လဲလဲကြစ်ကြီးရင်းနှီးစွာရှိခဲ့ကြပါတယ်။ဒါပေမဲ့1998ခုနှစ်ရောက်မှာဖြစ်ပွားတဲ့နှစ်နိုင်ငံနယ်စပ်ငင်းပွားမှုကစပြီးတော့အပြန်အလှန်ရရက်ဆက်ဆက်တိုက်ခိုက်ခဲ့ကြရမှာလူပေါင်း 8,000 လောက်တေဆုံးခဲ့ကြပါတယ်။တက္ကသိုလ်2000ခုနှစ်ရောက်မှာအပြန်လန်တိုက်ခိုက်နေမှုတွေရက်စဲခဲ့ပေမဲ့အငင်းပွားနေတဲ့နေပြည်တော်ပိုင်နယ်အတွင်းမှာတော့စီးရဲရရန်ဆောင်နေခဲ့ကြပါတယ်။ ကာလရှည်ကြာရန်လိုတိုက်ခိုက်နေမှုတွေအဆုံးသတ်သွားစေဖို့အရေးမှာညဉ့်ညံ့ရေးသဘောတူညီမှုဟာနှစ်နိုင်ငံစလုံးအတွက်ကြီးမားတဲ့အကျိုးမြတ်ကိုရရှိစေမှာဖြစ်ပါတယ်။အီသီယိုးပီးယားဟာကုန်းတွင်းပိတ်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အီဂျစ်ထရီးယားနဲ့ဆက်ဆံရေးကောင်းထားရှိခြင်းအပြင်ဆူဝက်စ်တူးမြောင်းကိုဖြတ်ပြီးတော့အာရှနဲ့ဥရောပကိုဆက်တွယ်ထားတဲ့ကမ္ဘာပေါ်မှာပင်လယ်လေကြောင်းတွာလာမှုအများဆုံးပင်လယ်နီစိတ်ကမ်းမြို့နှစ်မြို့ဖြစ်တဲ့အာဆတ်နဲ့မဆာဝါတို့ကိုလမ်းပေါက်သွားစေမှာဖြစ်ပါတယ်။တခြားတစ်ဖက်မှာလည်းအီဂျစ်ထရီးယားဟာအီသီယိုးပီးယားနဲ့စစ်ပွဲဖြစ်ပွားစဉ်ကအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့ပျက်စီးမှုတွေကိုပြန်လည်ပြုပြင်နိုင်ဖို့နဲ့စစ်ကြောင့်ဘာမှမလုပ်နိုင်ဖြစ်ခဲ့ရတဲ့အခြေအနေတွေကိုဟန်တာသွားစေမှာဖြစ်ပါတယ်။အီဂျစ်ထရီးယားနိုင်ငံဟာအထူးကြံဖြစ်နေပြီးတော့နိုင်ငံသားအများစုဟာပြပကိုပြောင်းရွှေ့အခြေချနေထိုင်ကြပါတယ်။အီဂျစ်ထရီးယားနိုင်ငံနဲ့ဖက်ဒရယ်ဒီမိုကရက်တစ်အီသီယိုးပီးယားသမ္မတနိုင်ငံတို့ကြားနှစ်ပေါင်း20ကြာပြိပခအဆုံးသတ်သွားစေရေးအတွက်ထိရောက်မှုရှိတဲ့ဇူလိုင်လ9ရက်တန်လိမ့်ထံကိုအမေရိကန်ပြည်ထောင်စုကကြိုဆိုပါကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။9ရက်တိုင်းသူပြည်သားတွေရဲ့ငြိမ်းချမ်းရေးတရားဝါပြောရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲရေးကိုရှေ့ရှုပြီးတော့တတ်သည့်ရှိရှိဦးဆောင်မှုကိုပေးကြတဲ့အီသီယိုးပီးယားဝန်ကြီးချုပ်အဘီယာနဲ့အီဂျစ်ထရီးယားသမ္မတအဇယာတို့ကိုကျွန်ုပ်တို့ကလေးစားချီးကျူးပါတယ်။နိုင်ငံကြားပုံမှန်ဆက်ဆံရေးညီညာရေးနဲ့မိတ်ဆွေနိုင်ငံတွေအဖြစ်ပူးတွဲကြီးညာနိုင်ခြင်းကြောင့်နှစ်ဖက်ပြည်သူတွေကြားမှာနိုင်ငံရေးစီးပွားရေးလူမှုရေးအစရှိတဲ့အသီးအပွင့်တွေခံစားနိုင်စေဖို့ပူးတွဲလှုပ်ဆောင်နိုင်မယ့်အခွင့်အလမ်းတွေရရှိစေပါလိမ့်မယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ဒီညီညာရေးလုပ်ငန်းစဉ်အတွက်အမေရိကန်ပြည်ထောင်စုကပံ့ပိုးမှုပေးဖို့အတွက်အဆင့်တင်ရှိနေတယ်လို့လာမယ့်ရက်တွေမှာပါဝင်ပတ်သက်ကြသူတွေအလုံးအနေနဲ့ပွင့်လင်းမြင်သာမှုရှိရှိနဲ့ဆက်လက်ဆောင်ရွက်သွားကြဖို့လေအပိတိုက်တော်မှာလေအီသီယိုးပီးယားနဲ့အီဂျစ်ထရီးယားနိုင်ငံတို့ကြားညဉ့်ညံ့ရေးရရှိမှုကပင်လယ်နီနဲ့အာဖရိကဥကြိုဒေသဖွံ့ဖြိုးရေးလုံခြုံရေးနဲ့တည်ငြိမ်မှုကိုဖြစ်စေမှာဖြစ်ပါတယ်လို့ဝန်ကြီးပွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်နေရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။အမေရိကန်တပ်ဖွဲ့ဝင်55ဦးရဲ့ရုပ်ကျဉ်လေးလို့ယူဆရတာတွေကိုအမေရိကန်အာဏာပိုင်တွေလက်ထက်ပြန်ပြီးလွှဲပြောင်းပေးတဲ့အတွက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်းကိုသမ္မတဒေါ်နယ်ထရမ့်ကတောက်ချာနေမှာကျေးဇူးတင်စကားပြောပါရယ်။အဲဒီတပ်ဖွဲ့ဝင်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲအတွင်းကြာဆုံးသွားကြသူတွေဖြစ်ပါရယ်။ဝါရှင်တန်ဒီစီမြို့တော်မှာဇူလိုင်လ26ရက်နေ့ကကျင်းပတဲ့ဘာသာရေးလူလောက်ခွင့်တိုးတက်ဖြစ်တော်ရင်ဆိုင်ရာညီလာခံကလည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ထုတ်ပြန်ချက်ပေါ်အထူးပဲစိတ်ပြေရတဲ့ကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကဇူလိုင်လ29ရက်နေ့ဆွဲနဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ဒါ့အပြင်အဲဒီညီလာခံကိုမြန်မာနိုင်ငံတက်ရောက်ဖို့ဖိတ်ကြားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရဲ့ယက်တီချက်ကိုရှင်းလင်းပြောဆိုခွင့်မရတဲ့အပေါ်စိတ်မကောင်းတဲ့အကြောင်းလည်းဖော်ပြထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာမညီမသက်ဖြစ်နေတဲ့မိုစလင်နေမျိုးတစ်ခုဖြစ်တဲ့မင်ဒန်နာအိုဒေသကိုဒီတန်ဒရကိုပိုင်ဦးချိုရေးပေးမဲ့ဥပဒေတရားကိုဖိလစ်ပိုင်ကွန်ဂရက်လွှတ်တော်ကတခဲနဲ့အတည်ပြုလိုက်ပါပြီ။ကိုပိုင်ဦးချိုခွင့်ရရှိရေးအတွက်ရာဇဝတ်ကြာဖြစ်ပွားတဲ့ပြည်ပကာတွင်လူပေါင်း13,000ကျော်သေဆုံးသွားပြီး IS အကြမ်းဖက်အုပ်စုပါပါဝင်ပတ်သက်လာတာပါ။မြန်မာနိုင်ငံဒေသတချို့မှာမိုးအပြင်းထန်ရွာပြီးရေကြီးရေလွှမ်းမှုတွေဖြစ်နေတာကြောင့်အခုနောက်ဆုံးပဲခူးတိုင်းတွေကမြို့တချို့နဲ့မွန်ပြည်နယ်ပြည်လင်းမြို့ဘက်မှာတော့အခြေအနေအတော်ဆိုးနေပါတယ်။ပဲခူးတိုင်းတွေကပဲခူးမြို့မတောင်မြို့ရွှေကျင်မြို့တွေမှာတောက်ကြံတွေကစိုးရင်ရေမှတ်အထက်ထိရောက်သွားပြီးရေကြီးရေရှမ်းတာကြောင့်ဒေသခံအတော်များများဟာဓမ္မယုံတွေမိုးလုံလီလုံအားကစားခံမှတွေဖုန်ကြီးကျောင်းတွေမှာဖွင့်ထားတဲ့ရေဘေးဆောင်စခန်းတွေမှာခိုလုံနေကြပါတယ်ရေဘေးဒုက္ခသည်တွေကိုတော့အကူအညီတွေပေးနေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကျေးဇူးပါရှင်ကိုကျော်ကျော်သိန်းကသတင်းချင်းချက်ကိုတင်ဆက်သွားတာပါဒီကနေ့ပြနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လင်းဖြစ်ပါတယ်အင်ဂျင်နီယာကတော့ Zeynep Abdulrahman ဖြစ်ပါတယ်ရှင်။စနေနေ့နဲ့ခင်ဗျာမြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.